Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2014ခုနှစ်ဒီဇင်ဘာ23ရက်အင်္ဂါနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကတော့အောင်ပါဒီမနက်ခင်းအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးတော်မှာပ
ါကျွန်တော်စံမိုးဝေပါခင်ဗျာအခုမနေ့ခင်းမြန်မာနိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နီယာနဲ့တူတင်ပြပေးမှာဖြစ်ပါတယ်။ကြားမဲ့သတင်းတွေမှာထူးခြားတဲ့သတင်းတွေကတော့ Sony Corporation ရဲ့အင်တာနက်ကိုစိုက်ဘာတိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့ပေါ်အမေရိကန်ပြည်ထောင်စုကလက်တုံပြန်သွားမယ်လို့သတိပေးလိုက်ပြီးဂျပန်အကြမ်းမှာပဲမြောက်ကိုရီးယားနိုင်ငံကနေရာအများပြားမှာအင်တာနက်တွေပြတ်တောက်နေပါတယ်။စကိုင်းတိုင်းရင်းမာပင်ခရိုင်လက်ဗရောင်းတောင်ကျေးနီစေမံကိန်းလေယာဉ်မြေတင်းစီမှုကန့်ကွက်သူတွေကိုပစ်ခတ်ခဲ့တဲ့အပေါ်မှာအများဆုံးစုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့အမေရိကန်အစိုးရကမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံအတွင်းမှာတော့အစ္စလာမစ်စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကနေတက်ခတ်မှုတွေဆက်လက်လုပ်နေပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
။ကောင်းပါပြီကိုဆမ်မိုဝေ။ဒီကနေ့မနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့
We are deeply concerned at reports of casualties during protests at the Lepidong town copper mine.
ဒါတော့ Lepidong town တိုက်ခတ်မှုအတွင်းလူသေပျောက်ရှိခဲ့တာနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနအရာရှိတဦးကပြောသွားတာပါ။ဒါပြင် Lepidong town အရေးနဲ့ပတ်သက်လို့ပြည်တွင်းကတုံ့ပြန်ပြောဆိုမှုတွေကိုလည်းကြားကြရမှာပါ။နာမည်ကြီးနေတဲ့မြောက်ကိုရီးယားကောင်းဆောင်အကြောင်းရုပ်ရှင်ကားနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒါ့အပြင်နောက်ပိုင်းမှာအပတ်စဉ်အစည်းအဝေးဖြစ်တဲ့စီးပွားရေးနဲ့သုတဆုံလင်အမေရိကန်တခွင်ကဏ္ဍကိုလည်းတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစံမိုဝင်နဲ့မန်ရင်နိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ Sony Corporation ကို Internet Cyber တိုက်ခတ်မှုတွေပြုလုပ်ခဲ့တဲ့အပေါ်မြောက်ကိုရီးယားနိုင်ငံရဲ့လက်ချက်ဖြစ်တယ်လို့အပြစ်ဖို့လက်ပြီးအမေရိကန်ပြည်ထောင်စုကလက်တုံပြန်သွားမှာဖြစ်တယ်ဆိုပြီးတော့သမ္မတဘရက်အိုဘားမားကသတိပေးလိုက်ပြီးရပ်ပိုင်းကြမှာမြောက်ကိုရီးယားနိုင်ငံနေရာအများပြားမှာအင်တာနက်တွေပြတ်တောက်မှုနဲ့ကြုံရပါတယ်။ဘာကြောင့်အခုလိုအင်တာနက်လိုင်းတွေပြတ်တောက်နေရတယ်ဆိုတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူအမျိုးသမီးကတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့မေးမြန်းရမှာဖြေဆိုဖို့ညင်းဆိုခဲ့ပါတယ်။ဒါပေမဲ့အမေရိကန်အစိုးရအနေနဲ့ Sony Corporation တက်ခတ်ခံရမှုပေါ်လက်တုံပြန်မှုအတွက်နီးလန်းနေစဉ်းစားနေတယ်လို့သူမကပြောပါတယ်တစ်ဆက်ထဲမှာပဲတချို့ကိစ္စတွေဟာမျက်စိနဲ့မြင်နိုင်ပြီးတချို့အရာတွေကတော့မြင်တွေ့နိုင်မှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်အမေရိကန်နိုင်ငံအခြေစိုက်အင်တာနက်လေ့လာစောင့်ကြည့်နေတဲ့ Dai Research သုတေသနအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတယောက်ကတော့မြောက်ကိုရီးယားမှာဖြစ်နေတဲ့အင်တာနက်ပြဿနာဟာစိုက်ဘာတိုက်ခိုက်မှုကြောင့်ဖြစ်ရတာဖြစ်နိုင်တယ်လို့ပြောဆိုပါတယ် Sony ရုပ်ရှင်လုပ်ငန်းပေါ်စိုက်ဘာတိုက်ခိုက်မှုနဲ့ပတ်သက်တယ်လို့ပြောဆိုခဲ့တဲ့ပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တောင်းမှန်ဖို့မြောက်ကိုရီးယားကတနင်္လာနေ့မှာတောင်းဆိုလိုက်ပြီးစိုက်ဘာတိုက်ခိုက်မှုတွေအပါအဝင်နှီးမျိုးစုံနဲ့လက်တုံပြန်တိုက်ခိုက်မယ်ဆိုပြီးတော့လည်းချင်းချောက်လိုက်ပါတယ်
။နယူးယောက်ရဲရာရှိနှစ်ဦးကိုပြစ်တက်ခဲ့တဲ့တနက်သမားဟာအကြမ်းဖက်ပြီးစိတ်ဝေဒနာခံစားနေရတဲ့နောက်ကျောင်းရာဇဝင်ရှိတဲ့အကြောင်းထိတ်တန့်ရဲရာရှိတဦးကပြောပါတယ်။အသက်28နှစ်အရွယ် Ismail Brinsley ကBrooklyn မှာစနေနေ့ကကင်းလှဲ့ရဲကားထဲမှာထိုင်နေကြတဲ့ရဲအရာရှိနှစ်ဦးဖြစ်ကြတဲ့ဝမ်ဇန်လူနဲ့ Rafael Ramos တို့ကိုတနက်နေ့ပြစ်တက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်သူဟာသူ့ကိုယ်သူပြစ်တက်သွားခဲ့တာပါ။အခုလိုမပြစ်တက်ခင် Brinsley ကလူဖြူရဲအရာရှိတွေလက်ချက်ကြောင့်တေဆုံးခဲ့တဲ့လက်နက်မဲ့လူမဲအမျိုးသားနှစ်ဦးဖြစ်တဲ့ Michael Brown နဲ့ Aris Gennaro နဲ့ဒီ Aris Gennaro ရဲ့တိတ်ဆုံးမှုတွေကိုကလဲစားချေမယ်လို့ Internet Instagram မှာရဲနဲ့အစိုးရကိုစန့်ကျင်တဲ့စာသားတွေကိုရေးသားခဲ့တာဖြစ်ပါတယ်။ Brinsley ဟာလူမဲဖြစ်ပါတယ်။သူတက်ခဲ့တဲ့ရဲအရာရှိနှစ်ဦးအနက်တဦးကအာရှຫນွေဘွားဖြစ်ပြီးတဦးက Hispanic ဖြစ်ပါတယ်။အခုလိုတပ်ဖြတ်မှုတွေဟာရဲအလုံးအပေါ်ကိုတိုက်ခိုက်မှုတစ်ရက်ဖြစ်တယ်လို့ New York မြို့တော်ဝန် BillWCRO ကပြောလိုက်ပါတယ်။တေဆုံးသူရဲအရာရှိနှစ်ဦးတို့ရဲ့ဇာပနအခမ်းအနားတွေကျင်းပပြီးစီးတဲ့အထိဆန္ဒပြမှုတွေကိုရက်ဆိုင်ထားဖို့မြို့တော်ဝင်ကတိုက်တွန်းလိုက်ပါတယ်ရှင်
။ Kurdish Peshmerga တိုက်ခိုက်ရေးသမားတွေက IS Islamic စစ်သွေးကြွတွေတင်ပိတ်ထားတဲ့နေရာတစ်ခုကိုဖောက်ထွင်းတိုက်ခိုက်ခဲ့ပြီးနောက်တနေ့ဖြစ်တဲ့တနင်္လာနေ့မှာအမေရိကန်ဥဆောင်တဲ့ညွန်ဝေါင်းတပ်ဖွဲ့ကအီရတ်နိုင်ငံ Mount Sinjar အနီးတစ်ဝိုက်မှာရှိတဲ့စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပူတွဲအထူးစစ်စင်ရေးအဖွဲ့ဟာအဲစစ်သွေးကြွအဖွဲ့တွေရှိရာနေရာတော်တော်များများကိုလေကြောင်းတိုက်ခိုက်မှု၃ကြိမ်ပြုလုပ်ခဲ့ပြီးတော့စစ်သွေးကြွတွေရဲ့အဆောက်အုံတွေမော်တော်ယာဉ်တွေကိုဖျက်ဆီးပစ်နိုင်ခဲ့ပါတယ်။ Peshmerga တပ်ဖွဲ့တွေ ကစင်ဂျာတောင်ကိုသွားတဲ့လမ်းကြောင်းတွေအားလုံးကိုထိန်းချုပ်ထားနိုင်ပြီလို့ကာဒစ်အရာရှိတယောက်ကတနင်္ဂနွေနေ့မှာပြောခဲ့ပါတယ်။ဒါပေမဲ့စင်ဂျာမြို့တွင်းမှာတော့ဂျိုဂျာခုခံတိုက်ခိုက်မှုလေးတွေကြုံနေရဆဲဖြစ်တယ်လို့ဆိုပါတယ်။အီရတ်နိုင်ငံတစ်ဝိုက်မှာရှိတဲ့အယ်အဆတ်တယ်အဖာရမဒီမူဆိုးနဲ့ဖာလူဂျာစတဲ့အရက်တွေကိုတနင်္လာနေ့မှာတိုက်ခိုက်မှုတွေ9ကြိမ်ပြုလုပ်ခဲ့ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံချောကလက်ကဖေးဆိုင်မှာလူသေဆုံးဒဏ်ရာရရှိခဲ့တဲ့တိုက်ခိုက်မှုတွေကိုကျူးလွန်ခဲ့တဲ့စိတ်ဝေဒနာခံစားနေရသူအီရန်ရွယ်ပွားအမျိုးသားတအူးနဲ့အတူနေသူရဲ့အာမခံပေးဖို့ရှောက်ထားချက်ကိုဩစတြေးလျတရားရုံးကပယ်ချလိုက်ပါတယ်။ပြီးခဲ့တဲ့အပတ်က16နာရီကြာကြာဒဇာကန်18ဦးတို့ကိုအဲ့ဒီကဖေးဆိုင်မှာဖမ်းဆီးထားစဉ်မန်ဟာရမိုနစ်ကိုရဲကပြစ်ဒတ်ခဲ့တာဖြစ်ပါတယ်။အမီရာဒရောင်းဒစ်ဟာတည်ဆုံးသူမိုနစ်နဲ့အတူနေသူဖြစ်ပါတယ်။မိုနစ်ရဲ့ဇနီးဟောင်းကိုတပ်ဖြတ်မှုနဲ့ဆွဲချက်တင်ခံရပြီးတဲ့နောက်ဒရောင်းဒစ်ဟာလွတ်နေသူဖြစ်ပါတယ်။မိုနစ်ရဲ့ဇနီးဟောင်းဟာဓာတ်ထိုးခံရပြီးတဲ့နောက်မီးရှို့ခံရတာလို့ AP သတင်းကဖော်ပြပါတယ်။သူဇနီးဟောင်းတပ်ဖြတ်မှုမှာကြံရပါအဖြစ်ခင်မွန်းတဲ့မိုနစ်ကိုဆွဲချက်တင်ထားတာဖြစ်ပါတယ်ရှင်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝအမေရိကန်တန်မြန်မာပိုင်းစီစဉ်ကအင်္ဂါနေ့နန္နခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။စကိုင်းတိုင်းရင်းမာပင်ခရိုင်လက်ပတော်တောင်ကျင်းနီစီမံကိန်းအတွက်တည်ယူထားတဲ့မြေတွေပေါ်မှာရော့ကျေးမြူတဲ့ဒေသခံတွေရဲ့မြေတွေကိုဝမ်ပေါင်ကုမ္ပဏီကချန်စီယိုအတင်းခတ်ရာကနေအချိန်နှီးတင်းမာလာခဲ့ပြီးတော့မူကြိုးပင်ရွာကတောင်သူတဦးတနတ်ထိမှန်တည်ဆုံးခဲ့ရတဲ့အထိလူပေါင်း40ကျော်တနတ်ထိမှန်တည်ဆုံးခဲ့ရတယ်လို့လူပေါင်း40ကျော်အပြင်းထန်ဒဏ်ရာရရှိတဲ့အပေါ်မှာမြန်ဆန်ထိရောက်ပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့မြန်မာအာဏာပိုင်တွေကိုအမေရိကန်အစိုးရကတိုက်တွန်းလိုက်ပါတယ်။ပါဝင်ပတ်သက်နေကြသူတွေအားလုံးကိုလည်းထိန်းသိမ်းသိမ်းလောက်ကြဖို့တိုက်တွန်းလိုက်တယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့အခြေအနေတွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကမကြခင်ကပဲပြောဆိုလိုက်ပါတယ်။မနေ့ကမနေ့ပိုင်းကစပြီးတော့အခြေအနေတွေတင်းမာလာခဲ့ပြီးတော့ယာနဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေဝန်ပေါင်ကုမ္ပဏီရဲ့ယာနဲ့ချီတဲ့လုံခြုံရေးဝန်ထမ်းတွေကတိုင်းအကာအကွယ်တွေနဲ့တောင်သူလယ်သမားတွေရဲ့မြေတွေကိုစီးနှင်းခဲ့တယ်လို့တောင်သူတွေကလည်းမြေကြီးတူးဆက်တွေရဲ့ရှေ့မှာအိတ်လှဲပြီးတော့သူတို့မြေတွေမသိမ်းဖို့ကန့်ကွက်ခဲ့ကြပါတယ်။နေကင်းပိုင်းမှာတော့တနတ်နဲ့စတင်ပြစ်ခတ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းဘက်ကပါကစ္စတန်ကျောင်းတစ်ကျောင်းမှာကျောင်းသား150နီးပါးနဲ့ဆရာတွေတေဆုံးခဲ့တဲ့အစုလိုက်ပြုံလိုက်တေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လူအတော်များများကိုပါကစ္စတန်အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အခုလိုဖမ်းဆီးခံရတဲ့သူတွေဟာပါကစ္စတန်အနောက်မြောက်ပိုင်းပက်ချွာမြို့မှာရှိတဲ့စစ်တပ်ကဖွင့်ထားတဲ့အကြောင်းကိုနိုင်ပေါင်းများစွာရရက်ဆက်ဆက်တိုက်ခိုက်မှုမှာပါဝင်ပတ်သက်နေသူတွေဖြစ်တယ်လို့ပြည်ရေးဝန်ကြီးချောဒရီနီစာအာလီခန်ကပြောပါတယ်ဖမ်းဆီးထားတဲ့အရေးအတွက်ဒါမှမဟုတ်ဖမ်းထားသူတွေဟာဘယ်သူဘဝတွေဖြစ်ကြတယ်ဆိုတာကိုတော့သူကထုတ်ဖော်ပြောကြားခြင်းမရှိပါဘူးဒီဇင်ဘာလ16ရက်နေ့ကចောင်းကန်းတွင်းကိုဖောက်ခွဲပစ္စည်းတွေဝစ်ဆင်ပြီးတော့ဝင်ရောက်လာတဲ့တာလီဘန်တနက်သမားတွေဟာကလေးတွေနဲ့ចောင်းအမှုရမ်းတွေကိုပစ်ခတ်ခဲ့တာပါအကြမ်းဖက်သမားတွေဟာအလားတူတိုက်ခိုက်မှုမျိုးကိုစီစဉ်နေတယ်လို့လည်းသူ့အစိုးရကတည်င်းရရှိတဲ့အကြောင်းပြည်ရေးဝန်ကြီးခန့်ကပြောဆိုခဲ့ပါတယ်ရှင်
ပြင်သစ်ပိုင်လျှက်စစ်ဓာတ်အားနဲ့တေယူပို့ဆောင်ရေးကုမ္ပဏီကအဂတိလိုက်စားမှုနဲ့လက်ငွေပေးမှုတွေပြုလုပ်ခဲ့ကြောင်းဝန်ခံခဲ့ပြီးတော့အမေရိကန်ပြည်ထောင်စုကိုဒဏ်ငွေဒေါ်လာ982တန်ပေးဆောင်မှုသဘောတူညီလိုက်ပါတယ်။ Elstorm Power ကုမ္ပဏီအနေနဲ့အမေရိကန်ဒေါ်လာတန်10ခန်းရှိတဲ့ပမာဏကိုကဘာအနှံ့မှာလက်ငွေတွေပေးခဲ့မှုနဲ့ဒဏ်ငွေပေးဆောင်မှုသဘောတူညီခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုတရားရေးဌာနကပြောပါတယ်။လက်ငွေပေးခဲ့တဲ့တန်ပြည်တွေမှာတိုင်းပြည်တွေကတော့အင်ဒိုနီးရှား၊ဆော်ဒီအာရေဗျ၊အီဂျစ်နဲ့ဘာဟာမတ်စ်နိုင်ငံတွေပါဝင်ပါတယ်။ Elstorm ကတက်ဆိုင်ရာတိုင်းပြည်တွေရဲ့အစိုးရဝန်ထမ်းတွေကိုလက်ထိုးခဲ့တယ်လို့လျှက်စစ်ဖြန့်ဖြူးရေးစနစ်နဲ့ဆက်သွယ်ရေးစီမံကိန်းတွေနဲ့ဆိုင်တဲ့အချက်လက်အတုတွေပြုလုပ်ပြီးတော့နိုင်ငံပိုင်စီမံကိန်းတွေအဖြစ်ရရှိအောင်ကြိုးပမ်းခဲ့တယ်လို့ပြောပါတယ်။ဒီကုမ္ပဏီကိုအမေရိကန်ပြည်ထောင်စုနိုင်ငံရဲ့ချားအခရီးလိုက်စားမှုတက်ဖြည့်ရေးအဥပဒေအရတရားစွဲဆိုခဲ့တာဖြစ်တယ်လို့လည်းသိရပါတယ်။
မြောက်ကိုရီးယားရဲ့မဟာမိတ်တွေဖြစ်တဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုတွေကြားကကုလလုံခြုံရေးကောင်စီကမြောက်ကိုရီးယားလူအခွင့်အရေးအခြေအနေကိုတင်ပြဆွေးနွေးဖို့ဆုံးဖြတ်လိုက်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအနေနဲ့17နိုင်ငံတို့ကမြောက်ကိုရီးယားလူအခွင့်အရေးနဲ့ပတ်သက်လို့ဆွေးနွေးဖို့တနင်္လာနေ့ကမဲခွဲဆုံးဖြတ်ခဲ့ကြပြီးချက်နဲ့နိုင်ဂျီးရီးယားနိုင်ငံတို့ကမဲမပေးဘဲနေခဲ့ကြတာပါ။မြောက်ကိုရီးယားနဲ့ပတ်သက်လို့အရင်ကလုံခြုံရေးကောင်စီရဲ့ဆွေးနွေးမှုတွေထဲမှာနျူကလ িয়ার လက်နက်အကြောင်းကိုသာကန့်သက်ဆွေးနွေးခဲ့တာဖြစ်ပါတယ်။အခုခါမှာတော့အထူးကျန်တဲ့မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေရက်ရက်တို့ကိုစီစစ်လေးလာသွားမှာဖြစ်ပါတယ်ရှင
်။ဒီဇင်ဘာ23ရက်နောက်ဆုံးရနိုင်ငံအခါနဲ့သတင်းတွေကိုကိုဆမ်မဝေနဲ့မဲအင်ဂျင်နိုင်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ဆက်ပေးမှာပါ။ဒီနေ့လာနေကလက်ဘရောင်းတောင်ပစ်ခတ်မှုမှာမြန်မာရဲတပ်ဖွဲ့ရဲ့နေနင်းဘုံဟာဥပဒေနဲ့မညီတဲ့အပြင်ဒေသခံအမျိုးသမီးတဦးသေဆုံးခဲ့တာကြောင့်အခြေအနေတွေကိုစိုးရိမ်ကြောင်းအမေရိကန်နိုင်ငံသားကြီးဌာနကပြောဆိုလိုက်ပါတယ်။လက်ဘရောင်းတောင်မြေယာကိစ္စနဲ့ပတ်သက်လို့နှစ်နဲ့ချီကြာမြင့်လာတဲ့ပြဿနာကိုမြန်မာအစိုးရတာဝန်ယူဖြေရှင်းမပေးတာကိုလည်းဟောင်ကောင်အခြေစိုက် HRC အာရှလူခွင့်ရေးကော်မရှင်ကဝေဖန်လိုက်ပါတယ်။အကြောင်းစုံကိုမဲအင်ဂျင်နီကပြပြပေးမှာပါ
။မုံရမြို့အနောက်ဖက်ကန်လက်ဘရောင်းတောင်ကျင်းနီစီမံကိန်းဒေသမှာမနေ့ကဆန္ဒပြသူတွေကိုနှိမ်နင်းရမှာတေဆုံးဒဏ်ရာရခဲ့တာတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့စုံစမ်းစစ်ဆေးဖို့အမေရိကန်နိုင်ငံသားရေးဌာနကတနင်္လာနေ့ကတောင်းဆိုလိုက်ပါတယ
် We are deeply concerned at reports of casualties during protests at the Lipedong Town copper mine. We urge all parties to exercise restraint.and call on authorities to conduct an expeditious and transparent investigation.
ရဗောင်းတောင်တတ်တူတွင်ဆန္ဒပြမှုတွေတွင်တည်ဆုံတိုင်ရရရှိတဲ့သတင်းတွေနဲ့ပတ်သက်လို့ကျမတို့အလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။ပါဝင်ပတ်သက်နေတဲ့အုပ်စုအားလုံးတို့အနေနဲ့ထွတ်ထင်းတင်းတင်းလှုပ်ဆောင်ကြဖို့ကျမတို့တိုက်တွန်းပါတယ်။ဒီအခင်းဖြစ်ရတွေနဲ့ပတ်သက်လို့ထင်သာမြင်သာရှိတဲ့စုံစမ်းစစ်ဆေးမှုတရက်ကိုအလင်းအမြန်လှုပ်ဆောင်ပေးဖို့ကိုလည်းအာဏာပိုင်တွေကိုကျမတို့တိုက်တွန်းပါတယ်။အခြေအနေကိုကျမတို့အနေနဲ့ဆက်လက်စောင့်ကြည့်သွားမှာဖြစ်ပါလေ
။လက်ဘရောင်းတောင်မှာဝမ်ပောင်တဲ့ဥပိုင်ကုမ္ပဏီတွေစီကရော့ကျေးမယူထားတဲ့မြေတွေမှာမနေ့ကစပြီးကုမ္ပဏီတွေနဲ့အာဏာပိုင်တွေကအတင်းအကျပ်ခြံစည်းရိုးခတ်ခဲ့တာပါ။ဒါကြောင့်ရော့ကျေးလက်မခံတဲ့တောင်သူတွေနဲ့တစ်မှားမှုတွေဖြစ်ခဲ့ပြီးရဲတွေဘက်ကတနက်နဲ့ပြစ်ခတ်မှုကြောင့်ခေါင်းမှာကြီးစံထိမှန်ခဲ့တဲ့တောင်သူဒေါက်ခင်ဝင်းတေဆုံးခဲ့တယ်လို့လူ40ကျော်အပြင်းထန်ဒဏ်ရာရခဲ့တယ်လို့မျက်မြင်သက်သေဖြစ်တဲ့မိုးချိုးပြင်ရွာသားတဦးက VOE ကိုပြောပါတယ
်။ဆန်ရတဲ့သူကရောက်40ကျော်တယ်မှာသူကတို့ပြင်းထန်ဒဏ်ရာရသူတွေကိုစေုံပို့နေတယ်မှာ။ပြင်းထန်တဲ့ကတော့ခွဲရလို့ရှိတယ်မှာ။နော်ဒေါက်ခင်ဝင်းရောဥတော်တနက်မှန်ပြီးတော့တေဆုံးသွားပြီးတော့မှာ
။အခုလိုမြန်မာရဲတပ်ဖွဲ့ရဲ့နှိမ်နင်းပုံဟာတရားဥပဒေဘောင်ကိုကျော်လွန်ပြီးလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ AHRC ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOE ကိုပြောပါတယ်။
ဒီလိုမျိုးအဓိကယုံနေဖြစ်တော့မယ်ဆိုလို့ရှိရင်ပထမဦးဆုံးရဲကနေပြီးတော့ဒီတတိပေးဖို့လိုအပ်ပါတယ်နောက်ပြီးတော့တခါစီ3စီးပေါ့နော်သတ်မှတ်ပြီးတော့ပထမစီးကျော်လာရင်ဘယ်လိုဖြစ်မလဲဒုတိယစီးကျော်လာလို့ရှိရင်သူတို့6လံပြစ်ခတ်မယ်တတိယစီးကျော်လာလို့ရှိရင်ရိုင်းနဲ့ဖမ်းဆီးမယ်ဆိုတော့အဆင့်လိုက်တားမြစ်ထားတဲ့အခုတော့အဲ့ဒီလိုမျိုးမဟုတ်ပဲနဲ့တနက်နေ့ပြစ်ခတ်ပန်းစီတဲ့တိတဲထီရောက်လာတဲ့ဆိုတဲ့ကိစ္စကတော့တော်တော်ဥတွေကိုအလွန်ကျွန်ချိုးပေါက်တဲ့ကိစ္စလို့ကျွန်တော်တို့မြင်ပါတယ
်လက်ဘရောင်းတောင်ဒေသခံတွေနဲ့ပဋိပက္ခဖြေရမှာဝမ်ပောင်ကုမ္ပဏီရဲ့တရုတ်ဝန်ထမ်းတွေကနေကြီးကားအင်ကြီးတွေဝက်ဒိုင်းတွေကိုင်းပေါက်စိန်ရဲတင်မောင်းခလုတ်ဓာစရာတွေကင်ဆောင်ပြီးဒေသခံတွေကိုပြန်ပြီးထိတ်တိုက်တွေ့ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဒါကြောင့်နိုင်ငံသားယင်းနှိမ့်နယ်မှုတွေမှာလောက်ပိုင်ခွေနဲ့ပတ်သက်လို့မြန်မာအစိုးရကိုမေးခွန်းထုတ်စရာဖြစ်လာတယ်လို့ဦးမင်းလွင်ဦးကပြောပါတယ
်။မိမိစိတ်ယုံမှုမိမိကာကွယ်ဖို့အတွက်လှုံ့ဆော်နေဆိုလို့ရှိရင်တော့ဒါကျွန်တော်တို့ကဘာမှမပြောလို့အခုဖြစ်တဲ့နေရာကစိတ်ယုံရဲ့နယ်နိမိတ်တည်းမှမဟုတ်ဘူး။ပြင်ပတောင်သူတွေပိုင်တဲ့လေယာဉ်မြေကိုအတင်းအဓမ္မလာပြီးတော့ခြံခတ်စီယူကာတဲ့ကိစ္စဖြစ်တယ်။အဲ့ဒီတော့ကကျွန်တော်တို့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကဘယ်သူပိုင်လဲဆိုတာကိုကျွန်တော်တို့ကမေးရမယ့်အခြေအနေမျိုးဖြစ်နေတယ်
လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာယင်းနှိမ့်ညံ့လောက်ကင်နေတဲ့ဥပိုင်နဲ့ဝမ်ပောင်ကုမ္ပဏီတွေနဲ့ဒေသခံတောင်သူတွေကြားပဋိပက္ခဖြစ်လာတာဟာနှစ်နှစ်ကျော်ကြာမြင့်ခဲ့ပြီဖြစ်ပါတယ်။ ဒါကြောင့်သမရဦးသိန်းစိန်အစိုးရအနေနဲ့ဒေသခံတွေရဲ့ဆန္ဒနဲ့အညီဆောင်ရွက်ပေးဖို့ AHRC ကတိုက်တွန်းကြောင်းဦးမင်းလွင်ဦးကပြောပါတယ
်။ဒေသခံပြည်သူလူထုရဲ့သဘောတူညီမှုမရဘဲနဲ့ဒီကိစ္စတွေဆက်လက်လှုပ်ဆောင်နေမယ်ဆိုလို့ရှိရင်ဒီပြဿနာဟာနောက်ဆိုးရတက်လာတဲ့အချိန်ဒီလေပြီးမှာမဟုတ်ဘူးဆိုတာကိုကျွန်တော်တို့အနေနဲ့ပြောချင်တယ်။ဒါကြောင့်ဒေသခံပြည်သူလူထုနဲ့ဒေသခံတောင်သူလေသမားတွေရဲ့ဆန္ဒကိုအဓိကဦးစားပေးပြီးတော့ညှိနှိုင်းလုံဆောင်မှုတွေအများဆုံးဆောင်ရွက်ပြည်နိုင်လို့ကျွန်တော်တို့အစလူ့ခွင့်ရေးကော်မရှင်အနေနဲ့ကတော့အလေးအနက်တောင်းဆိုရင်ပါလေခင်ဗျာ
စစ်တပ်ပိုင်မြမစီဝါရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ဖက်ဆက်ဆောင်ရွက်နေတဲ့လက်ပတောင်းတောင်ကျင်းနီစီမံကိန်းကိုရပ်တန့်ဖို့2012ခုနှစ်အောက်တိုဘာလမှာဒေသခံတန်ဃာတော်တွေနဲ့ပြည်သူတွေဆန္ဒပြခဲ့ခြင်းကမီးလောင်ဘုံတွေနဲ့အင်အားသုံးဖြိုခွဲခဲ့တာပါဒီလိုအကြမ်းဖက်ဖြိုခွဲမှုကြောင့်ဥဆောင်တန်ဃာရော်ရီနဲ့ပြည်သူအချို့ဒဏ်ရာအပြင်းထန်ရခဲ့ကြပါတယ်။အဲဒီနောက်မှာတော့ဒီကျင်းညီစီမံကိန်းနဲ့ပတ်သက်လို့ကင်တွယ်ဖြေရှင်းဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်အောင်ဆန်းစုကြည်ဥဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ခဲ့ပြီးအစီရင်ခံစာကိုအကောင့်ထည့်ဖို့လုပ်ငန်းကော်မတီတရက်ကိုဖွဲ့စည်းခဲ့တာပါရှင
်။လက်ဘရောင်းတောင်ပြစ်ခတ်မှုနဲ့ပတ်သက်ပြီးနိုင်ငံတကာကတုံ့ပြန်မှုကိုမဲအင်ဂျင်နိုင်ငံကပြပြပေးသွားတာပါ။အခုတော့ဒီကိစ္စနဲ့ပတ်သက်လို့ပြည်ရင်းမှာရောဘယ်လိုပြောဆိုနေကြလဲဆိုတာကိုဆက်တင်ဆက်ပေးမှာပါ။တကြောပြန်အခြေအနေတွေတင်းမာမှုရှိလာတဲ့လက်ဘရောင်းတောင်ဒေသမှာလူသေဆုံးမှုတွေအထိဖြစ်လာရတာဟာအာဏာပိုင်တွေဘက်ကအားနည်းချက်တွေကြောင့်ဖြစ်တယ်လို့88မျိုးစံညီညွတ်ရေးနဲ့ပွင့်လင်းလူမှုအဖွဲ့အစည်းကိုအဖွဲ့အစည်းကကိုမင်းကိုနိုင်ကဝေဖန်လိုက်ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့လက်ဘရောင်းတောင်အရေးစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကိုအကောင့်ထဲပေါ်နေတဲ့ကော်မတီအတွင်းမှကတော့သူတို့အစီရင်ခံစာအတိုင်းလုပ်နေတဲ့အကြားကဒီလိုပြဿနာတွေထပ်ဖြစ်လာရတာလို့ပြောပါတယ်။အပြည့်စုံကိုကိုအောင်ရဲမမောင်ကပြောပြပေးမှာပါ။
အငင်းပွားစရာတွေရှိနေသေးတဲ့လက်ဘရောင်းဒေတာမှာလူအသေးပြောက်ရှိလာပြီးတော့ဒေတာခံတွေအပြင်းထန်နေရရခဲ့တာနဲ့ပတ်သက်ပြီးနိုင်ငံရေးတွက်ကြလို့ရသူတို့ချို့ကစကိုင်းတိုင်းဒေတာကြီးဆွေရအဖွဲ့နဲ့လက်နက်ကင်အာဏာပိုင်တွေပေါ်မှာမေကွန်ထုတ်မှုတွေရှိလာတာပါ88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူမှုအဖွဲ့စည်းရဲ့ခေါင်းဆောင်ကွန်မင်းကွန်နိုင်ကတော့အခုဖြစ်ခဲ့တဲ့ပြဿနာကိုအစိုးရအနေနဲ့ထိထိရောက်ဖြေရှင်းပေးဖို့နဲ့လူအသေးပြောက်ရှိခဲ့တဲ့ပုံမှာတာဝန်ယူမှုတာဝန်ခံမှုရှိဖို့လိုလာပြီလို့ VOA ကိုအခုလိုပြောပါတယ်
လူရှိရင်ပြဿနာရှိမယ်ဆိုတာကိုလက်ခံတယ်ဒါပေမဲ့ဗျာအဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာတော့ဒီလောက်အကြမ်းဖက်နည်းမျိုးတော့ဗဲနီးနဲ့မှသဘောမတူဘူးတက်လည်းမခံဘူးဟိုနိုင်ငံတကာကနေပြီးတော့သင်တန်းနေပေးထားတယ်ဆိုတာကလူတွေကိုအတိတ်ကိအနည်းဆုံးနည်းကိုအခြေခံပြီးတော့စဉ်းစားတာကအခုကဘာပဲဖြစ်ဖြစ်ကျွန်တော်တို့နိုင်ငံသားတယောက်ဟိုဆုံးရှုံးရပြီဒီဟာကဒီလောက်အပက်ပေးပြီးတော့မှရင်းရတယ်ဆိုတာဟာတကယ်တော့ဖြစ်ပြနေတာအလုံးဟာကိုယ်နိုင်ငံသားချင်းချင်းရှင်းရတာနဲ့မကတော့ဘူးလို့ကျွန်တော်အောင်းနေတယ်အဲ့တော့ဒီအကျိုးစီးပွားတွေကပါလာတာဟုတ်ဗျအဲ့တော့နံပါတ်1ကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးပြောနေတာကအကျန်းဖက်ဖြည့်ရှင်းမှုမျိုးကိုကျွန်တော်တို့သဘောတူမှာမဟုတ်ဘူးဆိုတော့ရှင်းရှင်းလင်းလင်းကျွန်တော်တို့ပြောရနိုင်မယ
်လက်ဘရောင်းတောင်တတုတူဖွဲ့ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့တူဖွဲ့ရေးလုပ်ငန်းတွေလုပ်ကင်နေတဲ့မြန်မာဝမ်ပေါင်းကုမ္ပဏီနဲ့နေရာရောဂျေးတွေမယူတဲ့လယ်သမားတွေအကြားတင်းမာမှုတွေရှိနေခဲ့တာကတော့နှစ်နှစ်ကျော်ခဲ့ပြီဖြစ်ပါတယ်အငင်းပွားစရာတွေဖြစ်ခဲ့တဲ့ဒီလက်ဘရောင်းတောင်အရေးနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့စံတမ်းရေးကော်မရှင်ကအစီရင်ခံစာတရက်ထုတ်ပြီးတော့ဖြည့်ရှင်းဖို့နည်းလမ်းတွေတင်ပြခဲ့ပြီဖြစ်ပေမဲ့ဒေသခံတချို့ကလည်းစက်တိုက်ကန့်ကွက်မှုတွေရှိနေခဲ့တာလည်းဖြစ်ပါတယ်စံတမ်းရေးကော်မရှင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုအကောင့်တယ်ဖော်တဲ့အကောင့်တယ်ဖော်ရေးကော်မတီမှာလိုအပ်ချက်တွေရှိနေတဲ့အတွက်ဒီလိုပြဿနာတွေထပ်ဖြစ်လာတာလို့မူလစံတမ်းရေးကော်မရှင်မှာကော်မတီဝင်ဖြစ်ပါဝင်ခဲ့သူလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စကိုင်းတိုင်းဒေသကြီးပလဲမြွနယ်ရဲ့ပြည်သူ့တော်ကိုယ်စားလှယ်ဖြစ်တဲ့ဒေါက်ကင်ဆန်းလိုင်ကပြောပါတယ်
နောက်တစ်ခုကတော့ဒီဟာရဲ့ဒီကိစ္စတွေဖြစ်နေတဲ့အပေါ်မှာတာဝန်ရှိဆုံးကတော့ဒီကနေ့ကျွန်တော်တို့ဟိုတော့ဆက်စစ်ကြည့်ကိုယ်တိုင်ဟိုတင်ပြထားခဲ့တဲ့ဒီဆောင်ရွက်တဲ့ဆောင်ရွက်ဖို့ရတဲ့စီရင်ခံစာရဲ့အပေါ်မှာဟိုဆောင်ရွက်ဖို့ရအကောင့်တွေပေါ်တဲ့ကော်မတီမှာလည်းဒီကိစ္စကတာဝန်ရှိနေပါတယ်အဲ့တော့ဒီကနေ့ဖြစ်နေတဲ့ဖြစ်ပျက်ဒီအားလုံးကအစီရင်ခံစာရဲ့အပေါ်မှာအစီရင်ခံစာအတိုင်းမဆောင်ရွက်လို့ဒီပြဿနာတွေဖြစ်နေတာ
လက်ဘရောင်းတောင်စံတမ်းရေးကော်မရှင်အစီရင်ခံစာအကောင့်တွေကော်မတီကတော့သူတို့အနေနဲ့အစီရင်ခံစာတိုင်းဆောင်ရွက်ခဲ့ပြီးတော့လက်ရှိအချိန်မှာနစ်နာတဲ့ဒေသခံတွေကိုနေရာရောဂျီတွေပေးခဲ့တာဟာဆိုရင်၄ချိန်ရှိခဲ့ပြီလို့အဲ့ဒီကော်မတီရဲ့အတွင်းမှုဦးတင်မြင့်ကပြောပါတယ
်ဒီဟိုနိုင်ငံတော်အနေနဲ့ကျွန်တော်တို့ထုတ်ပြန်ထားပြီးဖြစ်ပါတယ်ဒါလက်ဘရောင်းတောင်ကော်မတီရဲ့ကော်မတီနဲ့လည်းအဲ့ဒီလူလူတွေရှိတဲ့ဒီခြေဝါတွေပေါ့လေအဲ့ဒီကျွန်တော်တို့ဆင်းပြီးတော့ခုနပြောတဲ့ဒိန်းဆဲမီယာမြောက်ပေါ်မှာကျွန်တော်တို့ရောဂျီဆိုလဲအခုက၄ချိန်တော့ရှိပါကျွန်တော်တို့ပေးနေတာအပြင်လည်းကျွန်တော်တို့အဲ့ဒီမှာကော်မတီကမတုံးတဲ့မြေတွေလည်းကျွန်တော်ပြန်စားထိုးရပေးပါတယ်။အပြင်အလုပ်ကံရရှိအတွက်လည်းကျွန်တော်တို့ကအတက်နိုင်ဆုံးလုပ်ကံရတော်တော်လည်းဒီလိုကန့်ကွက်ဆန္ဒပြမှုတွေရှိတော့ဆရာတို့စဉ်းစားကြည့်ပေါ့အလုပ်ကလုပ်လို့မရဘူးသူတို့အဲ့ဒီချိန်မှချိန်ကိန်းကိုလုပ်မရတော့ရတဲ့လောက်ရသားတွေကိုခံပေးတယ်။အဲ့ဒီတိတ်တက်ခံတဲ့လက်သမားများအတွက်ကိုကျွန်တော်တို့က အလုံးမခံထားပေးနိုင်တော့မှဒိန်းဆက်တဲ့မြေဧကလိုက်ကိုကျွန်တော်တို့ကသူတို့အတွက်အဲ့ဒါအလုံးလောက်ကတက်ကဲ့သို့အဲ့ဒါငွေကြေးတွေကိုလာစဉ်ဟောက်ပန်ကြေးတွေဟောဒီသူတို့ဒါပေးနိုင်ဖို့ကကျွန်တော်စီစဉ်ပြီးဆောင်ပေးနေတယ်ခင်
အညီမစရာတွေရှိခဲ့တဲ့လက်ဗရောင်းတော်ဒေတာမှာမြမစီဝိုင်းဥပိုင်ကုမ္ပဏီလီမိတက်နဲ့ဝမ်ပေါင်ကုမ္ပဏီတို့ကိုစီမံကိန်းကောင်တယ်မဖော်ဘဲအကြီးအကျယ်ကန့်ကွက်ဆန္ဒပြခဲ့စဉ်တုန်းကရန်အတန်ကတော့တချို့နဲ့ပြည်သူတွေကိုမိလောင်စီတဲ့လက်နက်တွေပစ်ပြီးတော့ဖြိုခွင်းတာတွေရှိခဲ့တယ်လို့အခုနောက်ဆုံးအချိန်မှာတော့လက်နက်ကင်ရဲတပ်ဖွဲ့ဝင်တွေပစ်ခတ်မှုနဲ့အသက်56နှစ်အရွယ်ဒေတာကန်ဒေါခင်ဝင်းဦးကောင်းကိုတနက်ထိပြီးတော့တစ်ဆုံးခဲ့တာလည်းဖြစ်ပါတယ်လူသေးပြောက်ရှိတဲ့အထိဖြစ်လာတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့စကန်နဲ့ဒေတာကြီးဆွေးရဖွင့်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကို VOA ကအချင်းချင်းဖုန်းဆက်ခဲ့ပေမဲ့လည်းဖုန်းပြန်လည်းပြန်ဆိုခဲ့တာတော့မရှိခဲ့ပါဘူးခင်ဗျာ
လက်ဗရောင်းတောင်အရင်နဲ့ပတ်သက်လို့တုံ့ပြန်မှုတွေကိုကိုယ်အောင်ရဲမောင်မောင်ကစူးစီးတင်ပြပေးသွားတာပါကျွန်တော်တို့ VOA ကနေခရစ်စမတ်တည်သချင်းတွေနဲ့ထုတ်လင်းမပေးမီအခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးမှာပါ Sony ကုမ္ပဏီကရိုက်ကူးထားတဲ့မြောက်ကိုရီးယားကောင်ဆောင် Kim Jong Un ရုပ်ရှင်ကိုပြသမယ်ဆိုရင်နောက်ဆက်တွဲဆိုးကျိုးတွေနဲ့ရင်ဆိုင်ရမယ့်အကြောင်းနဲ့မြောက်ကိုရီးယားဘက်ကစိုက်ဘာတိုက်ခိုက်မှုလုပ်ပြီးအခုလိုဖိအားပေးတာရန်လိုတဲ့လုပ်ရက်လို့မယုံကြည်ကြောင်းအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းအိုဘားမားအစိုးရအဖွဲ့အနေနဲ့ Cyber Vandalism online ကနေနှောက်ယှက်ဖျက်ဆီးမှုအပေါ်တုံ့ပြန်သွားဖို့ကိုလည်းစီစဉ်နေပါတယ်။ VOA သတင်းတော် Victor Betty ပြပို့ထားတဲ့သတင်းကိုဆက်လက်နားဆင်ကြပါခင်ဗျာ။သတင်းကိုနေနေက CNN သတင်းဌာနမှထုတ်လင်းပြသခဲ့တဲ့ American နိုင်ငံအခြေအနေနဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းခန်းအတွင်းမှာသမ္မတအိုဘားမားက Sony ကုမ္ပဏီကိုလွန်ခဲ့တဲ့လက online ကနေနှောက်ယှက်တိုက်ခိုက်ပြီးတဲ့နောက်ဒီကုမ္ပဏီနဲ့ပတ်သက်တဲ့အချက်လက်တွေပေါက်ကြားခဲ့မှုဟာရန်လိုတိုက်ခိုက်တဲ့အခြေအနေထိတော့မဖြစ်သေးကြောင်းပြောပါရစေ။
No, I don't think it was an act of war. I think it was an act of cyber vandalism that was
ဒါဟာရန်လိုကျူးကျော်တဲ့လုပ်ရလို့ကျွန်တော်မထင်ပါဘူး။ဒါဟာ online မှာစီးမဲ့ကမ်းမဲ့လုပ်ရဖြစ်ပြီးတော့ Sony အတွက်လည်းတန်ဖိုးကြီးကြီးမားမားကုန်ကျနိုင်ပါတယ်။ဒါကြောင့်ဒီကိစ္စကိုလေးလေးလတ်လတ်သဘောထားပြီးတော့တုံ့ပြန်ကင်တွယ်သွားမှာပါ။ဒါပေမဲ့လည်းနိုင်ငံအတွင်းကရောပြင်ပကပါကျွန်တော်တို့ရဲ့ဘဝကိုနှီးပေါင်းစုံနဲ့အနှောက်ယှက်ပေးနေတဲ့ digital ခေတ်ထဲမှာနေနေရတာပါ။ဒါတွေကိုကာကွယ်ဖို့ပိုကောင်းတဲ့နည်းတွေနဲ့အခုခံသွားမှာပါ။
အမေရိကန်ပြည်ထောင်စုရဲ့အစီအစဉ်ကဘာလဲဆိုတာကိုတော့သမရကအသေးစိတ်ပြောမသွားပါဘူး။ဒါပေမဲ့လည်းအသေးစိတ်အချက်လက်တွေကိုစမ်းစစ်သုံးသပ်ပြီးရင်တော့မြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်မှုအားပေးတဲ့နိုင်ငံတွေစီးရင်တဲ့ကိုပြန်ထည့်သွင်းဖို့အကြံပြုထားပါရယ်။သမရဘုရှ်အစိုးရလက်ထက်2008ခုနှစ်မှာမြောက်ကိုရီးယားနိုင်ငံကိုဒီစီးရင်တဲ့ကပိတ်ဖြတ်ပေးခဲ့တာပါ။အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဖြစ်လာမဲ့အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကတော့ဒီစိုက်ဘာတိုက်ခိုက်မှုဟာအင်တာနက်အွန်လိုင်းကိုအသုံးပြုပြီးနှောက်ယှက်ဖျက်ဆီးတာထက်ပိုတယ်လို့ဆိုပါရယ်။ဒါကြောင့်ဒီပေါ်ပြစ်ဒဏ်ချမှတ်ပိတ်ဆို့ဖို့လိုမယ်ဆိုပြီးသူသဘောထားကိုပြောပါရယ်။ Sony ကုမ္ပဏီအပေါ်အွန်လိုင်းကနေအခုလိုနှောက်ယှက်တိုက်ခိုက်မှုဟာမြောက်ကိုရီးယားနဲ့ဆက်ဆက်မှုရှိတယ်ဆိုပြီးအမေရိကန်စုံစမ်းစစ်ဆေးသူတွေကကောက်ချက်ချခဲ့တာပါ။ Sony ကုမ္ပဏီကထုတ်လွှင့်လိုက်တဲ့ The Interview ရုပ်ရှင်ဟာအကြမ်းဖက်လုပ်ရက်ဖြစ်တယ်ဆိုပြီးမြောက်ကိုရီးယားကပြစ်တင်ဝေဖန်ထားပြီးသူတို့ကိုထောက်ခံသူတွေကအခုလိုလုပ်တယ်လို့သိထားကြောင်းပြောပါရယ်။ငင်းငင်းရေးထိမ့်သိမ့်ရေးလို့အမိပေးထားတဲ့အဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့လက်ချက်ဖြစ်တဲ့ဆိုပြီးပြောဆိုထားတာပါဒီဇင်ဘာ25ရက်နေ့မှာဒီရုပ်ရှင်ကိုစတင်ပြသဖို့ Sony ကပြင်ဆင်ထားပေမဲ့ဒီဇင်ဘာ18ရက်နေ့မှာတော့ဒီရုံတင်ပြသမဲ့အစီအစဉ်တွေကိုပယ်ဖျက်ခဲ့ပါတယ် Sony ကုမ္ပဏီရဲ့ရှေ့နေ David Bowie ကတော့ရုံတင်ပြသဖို့အစီအစဉ်ရဆိုင်လိုက်တာနဲ့ပတ်သက်ပြီးကာကွယ်ပြောဆိုပါတယ်
The theaters were subject to threats of physical
ရုပ်ရှင်ရုံတွေကိုအကြမ်းဖက်တိုက်ခိုက်တာရုပ်ရှင်လာကြည့်တဲ့သူတွေကိုလည်းအကြမ်းဖက်တိုက်ခိုက်တာတွေလုပ်မယ်ဆိုပြီးတော့ထိန်းချုပ်ထားတာကြောင့်အများစုကယုံတင်ပြသမှာမဟုတ်တော့ဘူးလို့ဆုံးဖြတ်လိုက်တဲ့အပေါ်နားလည်နိုင်ပါတယ
်။ American Company တွေနဲ့သူဝန်တန်းတွေအပေါ်အခုလိုအွန်လိုင်းကနေတိုက်ခိုက်တဲ့လုပ်ရဟာမြောက်ကိုရီးယားလိုနိုင်ငံတစ်နိုင်ငံရဲ့အကူအညီနဲ့ကျူးလွန်တဲ့ရာဇဝတ်မှုဆိုပြီး Mr. Boyce ကပြောပါတယ်ဒီရုပ်ရှင်ကိုလည်းတစ်ချိန်ချိန်မှာပြသပါမယ်လို့ကတိပြုပြောဆိုပေမဲ့အသေးစိတ်ကိုတော့ပြောမတော်ပါဘူး။တနင်္ဂနွေနေ့အမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံစဉ်မှာလည်းတရုတ်နိုင်ငံသား၏ဝန်ကြီးဝမ်ယီကအွန်လိုင်းကနေနှောက်ယှက်ဖျက်ဆီးနေတဲ့ဘလို့လုပ်ရမျိုးကိုမဆိုအပြင်းထန်ကန့်ကွက်ရှုတ်ချကြောင်းပြောဆိုတယ်လို့တရုတ်နိုင်ငံသား၏ဌာနကပြောပါရယ်။ဒါပေမဲ့လည်းမြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်ပြီးပြောဆိုတာမျိုးတော့မရှိပါဘူး။ဂျပန်နိုင်ငံကလည်းအခုလိုအွန်လိုင်းကနေတိုက်ခိုက်မှုဟာအမျိုးသားလူညုံရေးအတွက်ချင်းချမှုတည်းရဖြစ်တယ်ဆိုပြီးပြောဆိုပါရယ်။အမေရိကန်နဲ့လည်းအနီးကပ်ပူးပေါင်းဆောင်ရွက်နေကြောင်းပြောပါရယ်။Tufts တက္ကသိုလ်ကကိုရီးယားရေးလေ့လာသူဆွန်ယန်းလီကတော့အမေရိကန်မှာမြောက်ကိုရီးယားကိုပြန်လည်တုံ့ပြန်နိုင်တဲ့နည်းတွေအများကြီးရှိတယ်လို့ဆိုပါရယ်
။ More enhanced targeted financial sanctions
စီးပွားရေးရပြစ်မှတ်ထားပြီးပိတ်ဆို့ဒဏ်ခတ်မှုလုပ်တာပိုကောင်းပါတယ်။အမေရိကန်ခေါင်းဆောင်တွေပါဝင်လူတော်တော်များများကမြောက်ကိုရီးယားကိုပိတ်ဆို့ဒဏ်ခတ်မှုဟာမအောင်မြင်ဘူးဆိုပြီးတော့ထင်နေကြပါတယ်။ရာစုနှစ်တဝက်နီးပါးပိတ်ဆို့ဒဏ်ခတ်ထားခဲ့ပြီးတဲ့နောက်အမေရိကန်တွေမှာနောက်ထပ်ဘာမှထပ်လုပ်စရာမရှိတော့ဘူးလို့ထင်နေတာဟာတကယ်ကိုမှားပါတယ်။
အမေရိကန်အနေနဲ့မြောက်ကိုရီးယားကိုအကြမ်းဖက်မှုအားပေးတဲ့နိုင်ငံစည်းရင်းနဲ့ပြန်ထည့်ထားဖို့လိုပါလိမ့်မယ်။နောက်ပြီးစင်စာဖြတ်တောက်တာတွေအတွက်လည်းအပြစ်ပေးနိုင်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုအတွက် Now, Myanmar ကိုရီးယားကိုအလဲပတ်သွားရောက်တဲ့ကိစ္စတွေကိုထိန်းချုပ်လို့ရနိုင်ကြောင်း Mr. Lee ကပြောပါရယ်။ Washington အနေနဲ့အခုလိုပိတ်ဆို့တန်ခတ်မှုတွေလုပ်မယ်ဆိုရင်ပြန်လည်လက်စားချေတိုက်ခိုက်မယ်လို့မြန်မာကိုရီးယားကလည်းချိန်ချောက်ထားတာပါ။ပထမဆုံးအနေနဲ့တနင်္လာနေ့မှာဆွေးနွေးတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာကိုရီးယားလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုလည်းမြန်မာကိုရီးယားဘက်ကတက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ။
ရရှိမှခင်ဗျာဒီပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာနိုင်ရေးအတွက်ထောင်ထဲချတဲ့နာမည်ပြည့်စီးရင်သွင်းခံထားရသူတွေကိုအဲ့ဒီအမည်ပြည့်စီးရင်တွေကနေထုတ်ပေးလိုက်တယ်လို့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာကြဖို့သမ္မတဦးသိန်းစိန်အစိုးရကဖိတ်ခေါ်ထားပါတယ်ဒါပေမဲ့တိကျတေချာတဲ့မူဝါဒတွေချမှတ်ထားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရေးအင်အားစုတွေတက်ကြွလှုပ်ရှားသူတွေမြန်မာပြည်မှာပြန်လည်အခြေချနေထိုင်ခွင့်တရားဝင်ရပ်တည်ခွင့်ရရှိရေးအတွက်အခက်အခဲတွေရှိနေတယ်လို့ထောက်ပြပြောဆိုမှုတွေထွက်နေတာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923812554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ဒီနေ့ညဘက်တင်ဆက်မဲ့တရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့လက်ထပ်မှန်ဖိတ်ခေါ်အပ်ပါရခင်ဗျာ။တော်ရရှင်များခင်ဗျာ။ဒီအခုတော့ Christmas တည်ခြင်းတွေနဲ့ဖြောပြပေးပါမယ်ဒီမနက်ခင်းမှာတော့ Paul McCartney ရဲ့ Wonderful Christmas Time တည်ခြင်းကိုနားဆင်ကြပါခင်ဗျာ
The mood is right The spirit's upWe're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here. That only comes this time of year. Simply having a wonderful Christmas time.Simply having a wonderful Christmas time. The choir of children sing their song. Ding dong, ding dong, ding dong, ding. We're simply having a wonderful Christmas time. Simply having a wonderful Christmas time. The word is out about the town. So lift the glass. Oh, don't look down. Simply having a wonderful Christmas time. The choir of children sing.
Paul McCartney ရဲ့ Wonderful Christmas Time တခြင်းကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဒီအမေရိကန်အတန်ကနေဒီဇင်ဘာ23ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးတော့မှာပါအခုတော့အပတ်စဉ်အစီအစဉ်လေးကိုဆက်တင်ဆက်ပြရမယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်စီးပွားရေးအစီအစဉ်နဲ့
5 4 3 2 1
အမေရိကန်သမ္မတဘရိုက်အိုဘားမားကနိုင်ငံတော်ခရစ်စမတ်သစ်ပင်မိထွန်ညီဖို့နမစင်တွေရည်ပြီးအချက်ပေးခဲ့တာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဦးဆံမိုးဝေကစူးစီးတင်ဆက်ပေးထားပါရခင်ဗျာ
ပထမဆုံးတင်ပြပေးမှာကတော့အရာဝတီမဂ္ဂဇင်းမှာဆောင်းပါးရှင်ကျော်စုမွန်ရေးသားထားတဲ့ The Bubble Will Definitely Burst ဆိုတဲ့တွေးဆုံမေးမြန်းခန်းပဲဖြစ်ပါတယ်မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအများအပြားကိုလုပ်ကိုင်နေတဲ့ Yuma Strategic Holding ရဲ့အမှုဆောင်ဖွဲ့ဥက္ကဋ္ဌ Search Fund ကိုတွေးဆုံမေးမြန်းထားတာဖြစ်ပါတယ် Yuma ရဲ့မြန်မာနိုင်ငံအခြေခံအဆောက်အအုံဖွံ့ဖြိုးရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်ချင်းငွေ American Dollar တန်တရာထုတ်ချေးဖို့အတွက်အာရှဖွံ့ဖြိုးရေးဘဏ် ADB ကသဘောတူခဲ့ပြီးတဲ့နောက်မှာပြုလုပ်ထားတဲ့တွေးဆုံမေးမြန်းမှုလည်းဖြစ်ပါတယ်ယူမဟာမြန်မာနိုင်ငံအတွင်းအင်အားချမ်းမြေဈေးကွက်မှာရင်းနှီးမြှုပ်နှံမှုအများပြားပြုလုပ်နေတဲ့အဖွဲ့ဖြစ်တာကြောင့်လက်ရှိမြန်မာနိုင်ငံရဲ့ဥပဒေကမြေယာပိုင်ဆိုင်သူတွေဒီလုပ်ငန်းနဲ့ပတ်သက်ပြီးတော့လုတ်ကင်နေသူတွေအတွက်တင့်တော်မှန်ကန်မှုရှိတယ်လို့မြင်ပါသလားဆိုတဲ့မေးခွန်းကိုဖြေဆိုရမှာမစ္စတာဆာ့ချ်ပန်းကမြန်မာနိုင်ငံမှာမြေယာကိစ္စနဲ့ပတ်သက်တဲ့အကြောင်းအရာတွေတော်တော်များများရှိပါတယ်။မြေယာပိုင်ဆိုင်သူတွေနဲ့ဒီလုပ်ငန်းကိုလုတ်ကင်နေကြသူတွေရဲ့ကြားမှာပြဿနာတွေတော်တော်များများရှိပါတယ်။တခြားတိုင်းပြည်တွေမှာလည်းဒီလိုပြဿနာတွေရှိပါတယ်။အဓိကကတော့ဘလို့အဖြေရှာကြမလဲဆိုတဲ့အချက်ပါပဲလို့ပြောပါရယ်အခုဆိုရင်ဆယ်စုနှစ်တည်းနဲ့ချီပြီးတော့လေယာမြေပေါ်မှာဓမ္မဥချလုတ်ကင်လာကြတဲ့လေသမားတွေမှာမြေယာပိုင်ဆိုင်မှုအထောက်အထားတွေမရှိကြပါဘူးသူတို့ရဲ့ပိုင်ဆိုင်မှုကိုပုံနှံပြီးတော့ချင်းငွေထုတ်ယူနိုင်တာမျိုးမလုပ်နိုင်ကြသလိုဘယ်အဖွဲ့အစည်းဌာနမှလည်းအထောက်ပံ့အကူအညီယူလို့မရပါဘူးလို့ပြောပါရယ်လက်ရှိလေယာမြေအဥပဒေအရလေသမားတွေအနေနဲ့ပိုင်ဆိုင်သူတွေအဖြစ်အထောက်အထားရယူနိုင်ပါတယ်အရင်ကထက်ပိုးပြီးတော့ကောင်းလာတာတွေ့ရပါတယ်ဒါပေမဲ့မြေပိုင်ဆိုင်သူတွေကိုလုပ်ငန်းလုပ်သူတွေအနေနဲ့မပြတာတဲ့ရော်ကြီးကိုပေးရမယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူးလို့ဆိုပါတယ်။အခုချိန်မှာမြန်မာနိုင်ငံမှာအင်အားချမ်းမြေဈေးကွက်ဟာလေဘူပေါင်းလေးတွေလိုလွင့်တက်နေသလိုမခံစားရဘူးလားလို့မေးတဲ့အခါမှာတော့အခုလိုလေဘူပေါင်းလွင့်တက်နေရတဲ့အကြောင်းအရတော့ဈေးကွက်ထဲမှာအစ်စ်မှန်မဟုတ်တဲ့ဝယ်လူအားတွေများနေတယ်။တကယ်ဈေးကွက်အမှန်မဟုတ်ဘဲခန့်မှန်းတွက်ဆပြီးတော့လုပ်နေကြတဲ့ဈေးကွက်ဖြစ်နေတာကြောင့်လို့သူကပြောပါတယ်။ကျွန်တော်တို့မှာအလုပ်သမားအင်အားနဲ့အားကိုးရတဲ့လုပ်ငန်းတွေအားကောင်းနေပြီးဤပညာကိုအားထားတဲ့လုပ်ငန်းတွေအတွက်အခြေခံအဆောက်အအုံတွေမရှိဘဲဖြစ်နေပါတယ်။တန်ဖိုးနေတဲ့လုပ်အားကိုအခြေခံတဲ့လုပ်ငန်းတွေကဈေးကြီးတဲ့မြေနေရာတွေနဲ့အလုံးမဖြစ်ပါဘူး။ဒါကြောင့်ဒီဈေးကွက်ပူပေါင်းကလည်းပြန်ပေါက်သွားရမှာပဲလို့ပြောဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။ erawdi.org online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။နောက်ဆက်လက်တင်ပြပေးချင်တာကတော့ www.aa.com/tr online မှာOliver Slow ရေးသားထားတဲ့စောင်းပါဖြစ်ပါတယ်မြန်မာနိုင်ငံကတရိတ်ဆန်အစိတ်ပိုင်းတွေတရုတ်နိုင်ငံကိုရောင်းချမှုပိုးပြီးတိုးလာနေတဲ့အကြောင်းရေးသားထားတာပါတောရိုင်းတရိတ်ဆန်ကာကွယ်စောင့်ရှောက်မှုအဖွဲ့အစည်းတစ်ခုရဲ့စောင့်ကြည့်လေ့လာတွေ့ရှိချက်အရလွန်ခဲ့တဲ့၈နှစ်ကာလအတွင်းမှာမြန်မာနိုင်ငံကနေကြာကြက်တစ်အဆရှိတဲ့သတ္တဝါတွေရဲ့ကိုခန္ဓာအစိတ်ပိုင်းတွေတရုတ်နိုင်ငံကိုတင်ပို့မှုဟာသုံးဆတိုးများလာနေတယ်လို့ဆိုပါတယ် Traffic အဖွဲ့ရဲ့အစဉ်ခန်းစာအရနှစ်နိုင်ငံနယ်ဆက်ဖြစ်တဲ့မိုင်းလာကတဆင့်ထွက်တဲ့ကြောင်အမျိုးစားကြာကြက်တစ်အဆရှိတဲ့သတ္တဝါတွေတင်ပို့မှုဟာ2006ခုနှစ်ကနံပါတ်6အဆင့်ရှိနေရာကနေအခုနှစ်ထဲမှာ21ကိုရောက်လာတယ်လို့ဆိုပါတယ်။တက်ဂရစ်2000ပြည့်နှစ်ကနေပြီးခဲ့တဲ့နှစ်ထိုင်းမြန်မာနယ်ဆက်တာချီလိတ်မြို့ကတဆင့်တရားမဝင်တရိတ်ဆန်တင်ပို့ရောင်းချမှုဟာ35ကနေ6အထိဆင်းသွားတယ်လို့ဖော်ပြထားပါတယ်။အပြည့်အစုံကိုတော့ www.aa.com/tr မှာဖတ်ရှုနိုင်ပါတယ်ရှင်။
ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဦးဆံမိုးဝင်နဲ့အတူမဲ့ရင်ချင်းနိုင်နှုကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒလလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
တော်ရရှိများရှင
် Hot water
ရေနွေ
း Cold water
ရေအေးစသဖြင့်အသုံးနှုန်းတွေဟာယိုယိုရင်းနှီးပါအသုံးများလာပါလေထူးခြားတဲ့အချက်တစ်ချက်ကတော့ဒီအသုံးနှုန်းတွေအလုံးဟာအခြေအနေသိပ်မလှကြတဲ့အတိအပေကိုဖော်ဆောင်ကြတယ်ဆိုတာပါပဲဥပမာအားဖြင့
် in the hot water
ဆိုတဲ့အသုံးနှုန်းဟာဒုက္ခအကြီးကျယ်ရောက်နေတယ်လို့အတိအပေရပါတယ်စာလုံးပေါင်းက in in အထဲမှာ the hot ဒ water water ရေနွေးလို့အဓိပ္ပာယ်ရတော့ရေနွေးထဲရောက်နေတယ်လို့ထပ်ရိုက်အဓိပ္ပာယ်ရပါတယ်လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအသုံးကိုညီညွတ်အသုံးပြုလို့ရပါတယ်
Joe is really in hot water now. His girlfriend just found out he is seeing another woman.
Joe တယောက်တော့ဒုက္ခရောက်နေပြီဗျ။သူနောက်အမျိုးသမီးတယောက်နဲ့တွေ့နေတာသူ့ရင်းစားကတည်သွားပြီလို့အတိအပယ်ရပါတယ်။ In the hot water, ဟာဒုက္ခရောက်နေတယ်လို့အတိအပယ်ရတော့ဆန့်ကျင်ဘက်ဖြစ်တယ
်။ Cold water.
ဆိုတဲ့ရေအေးကကောကောင်းတဲ့အဓိပ္ပာယ်များဆောင်းမလားလို့ယူဆချင်ရှိပါတယ်ဒီလိုတော့လည်းမဟုတ်သေးပါဘူးအထူးသဖြင့
် to throw cold water
ဆိုတဲ့အသုံးနှုန်းမှာစာလုံးပေါင်းက throw throw ပြစ်တာ cold cold water 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 ကရေဆိုတော့စကားပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေအေးနဲ့ပြစ်လိုက်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပေမဲ့လို့ idiom အဓိပ္ပာယ်ကတော့အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအားမပေးတဲ့သဘောဖြစ်ပါတယ်တနည်းအားဖြင့်တော့ထတောက်ဖို့ဟန်ပြင်းနေတဲ့မိကိုရေနဲ့ပက်ပြီးနှိမ့်လိုက်တဲ့သဘောပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Everybody in the office thought my idea was great but the boss threw cold water on it
ရုံးမှလူတိုင်းကကျွန်တော်အကြံပေးချက်ဟာတကယ်ကိုကောင်းတယ်လို့ယူဆကြတယ်လေဒါပေမဲ့ဌာနကြီးကဲကတော့သဘောကျဖို့မပေါ်လို့အာမပေးဘူးပြောလို့အတိအပရပါတယ်ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
In the hot water
လို့ပြောနိုင်ပါတယ်အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဆိုရင်ဘယ်လိုပြောမလဲ
To throw cold water
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့ပတ်စံအစီအစဉ်လေးကိုထုတ်လင်းပေးသွားမှာပါအားလည်းရဲ့ကာလမှာကမ္ဘာတဝန်းခီးသွားကြတဲ့သူတွေကြားရေပန်းစားတဲ့နေရာတွေထဲမှာတော့မြောက်ဝင်ရိုးစွန်းကရေခဲအိမ်ပုံစံကအစကန္နာရဲကဟိုတယ်အစုံအမျိုးစုံတွေ့ရပါတယ်2014ခုနှစ်အတွင်းထူးထူးခြားခြားကမ္ဘာလက်ခီးသွားရေးစိတ်ဝင်စားနိုင်မဲ့ဟိုတယ်အမျိုးမျိုးဖွင့်ပြီးစီးပွားလုပ်ကိုင်နေကြတဲ့အကြောင်း AP သတင်းဆောင်မကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်
ရောင်းဝယ်ရုံးစွန်ဒေတာကအီကလူရေခဲအိမ်ပုံစံဆော့လုပ်ထားတဲ့ဂျာမနီနိုင်ငံကဟိုတယ်ကတော့တရက်ကို295ဒေါ်လာပေးရပါတယ်။ရေခဲတွေနဲ့ဆောက်ထားတဲ့ဆိုပေမဲ့လေလုံအောင်တိဆောက်ထားတဲ့အတွက်အနှွေးဓာတ်ကတော့ရနေမှာပါ။နှစ်စဉ်နှစ်တိုင်းဗဟုပုပညာရှင်တွေကရေခဲတွေမှာလက်ရမြောင်ပုံစံတွေထွင်းထုဖန်တီးထားတဲ့ဟိုတယ်မှာရေဘူးချိုးလို့မရသလိုအိမ်သားကိုလည်းအများနဲ့ဝေမျှတုံးရပါတယ်။အေးအေးကြောက်ပြီးတက်တောင့်တက်တာနေရာမျိုးကိုမှကြိုက်တယ်ဆိုရင်တော့ရေခဲဟိုတယ်အစားခန္ဓာရတဲ့ကဇင်ကန်ဟိုတယ်ကိုသွားနိုင်ကြပါတယ်။အရာဇော်ဘာမြာပြည်တော်စု UAE ကကဆာအယ်ဆာရပ်ဟိုတယ်ကိုတော့ကမ္ဘာပေါ်မှာအကြီးဆုံးတဲကန်နာရလူမြင့်ကြီးထဲမှာတည်ဆောက်ထားတာပါ Sorry Arabia Oman ယီမင်တို့နဲ့ဆက်ဆက်နေတဲ့ဒီနေရာဟာနှစ်ရာပေါင်းများစွာကတည်းကကလအုပ်ကုန်တွေကူးလူဖြတ်တန်းရနေရာတစ်ခုလည်းဖြစ်ပါတယ်ခန့်တပ်ပုံစံတည်ဆောက်ထားတဲ့ဟိုတယ်ကိုတော့အဆင်အလာလက်ရမပြည့်ကမ္ဘာအဆင့်လဲမိပြီးခီးတဲ့တွေကိုဆွဲဆောင်နိုင်မဲ့အပန်းဖြေဟိုတယ်တစ်ခုအဖြစ်ရည်ရွယ်တည်ဆောက်ထားတာပါဟိုတယ်ကိုအပူဓာတ်ခံနိုင်အောင်တည်ဆောက်ထားသလိုတဘာဝလေးအေးတွေရနိုင်ဖို့မျှော်စင်တွေကိုလည်းဘိတုကပညာရှင်တွေကပုံစံထုတ်တည်ဆောက်ထားတာပါပင်မဟိုတယ်နဲ့မလမကမှာနန်းတော်ပုံစံဖန်တီးထားပြီးတဲကန်နာရတဲ့က Oasis တစ်ခုလိုထူးထူးခြားခြားခံစားနိုင်မဲ့ဟိုတယ်ကနေမှတဲမယ်ဆိုရင်တော့တစ်ရက်ကိုဒေါ်လာ1500ပေးရပါတယ်အိတ်ခန်းတစ်ခန်းဟိုတယ်ဝန်ထမ်းတအုပ်နဲ့အစားအသောက်အားလုံးရနိုင်တဲ့အတွက်အခန်းထဲမှာပဲဇိမ်နဲ့နေလို့လည်းရပါတယ်အပြင်ထွက်လက်ပတ်ရတာစိတ်ဝင်စားသူတွေအတွက်တော့တောရင်တရိတ်ဆန်ပေါင်းစုံကိုတဘာဝအတိုင်းလှဲ့လေကြည့်ရှုနိုင်အောင်ဟိုတယ်ကစီစဉ်ပေးထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90လောက်အထိလွင်တီးခေါင်မြင့်ဖြစ်ရှိနေခဲ့တဲ့အဘူဒါဘီမြို့တော်အနောက်တောင်ဘက်မိုင်60အကွာမှာရှိတဲ့ဆာဘနီးယပ်စ်ကျွန်းကိုတော့ကွယ်လွန်သူ UAE ဇော်ဘွားရှေ့ခ်ဇာယက်ဘင်ဆူလ်တန်အယ်နာယန်ကပေးမဲ့တောရင်အဖြစ်ဖန်တီးထားတာဖြစ်ပါတယ်။စတူရမိုင်ပေါင်း33မိုင်ကျော်အကျယ်ဝန်းရှိတဲ့ကျွန်းပေါ်မှာတစ်ချိန်ကမျိုးတွန်းကုန်ပြီလို့ယူဆခဲ့ကြတဲ့အာရေဗျာကျက်သစ်တွေကိုပြန်လဲမျိုးပွားပေးခဲ့တာအပါအဝင်တရိတ်ဆန်12000ကျော်သစ်ပင်တန်းကျော်အထိပြိုးထောင်ပေးခဲ့တာပါကဘာကြီးမပြတ်ခင်တရိတ်ဆန်တွေကိုအေယာမလေကြီးတစင်းမှာကက်တင်ခဲ့တာမျိုးလို့စိတ်ကူးနဲ့ဇော်ဘွားဟောင်းကဖန်တီးခဲ့တာလို့လဲဆာဘာနီးယပ်စ်ကျွန်းကအထွေထွေမန်နေဂျာမာရီယပ်စ်ပင်စလူးကပြောပါတယ်
One of the visions of Sheikh Zayed was to create what he called at the time an Arabian ark.
Sheikh Zayed ရဲ့ညွှန်မှန်းချက်တစ်ခုကတော့အဲဒီတုန်းက Arabia လှေကြီးကိုခေါ်ကြတဲ့အတိုင်းဖန်တီးခဲ့တာပါ။ဒီနေရာကိုတိရစ္ဆာန်တွေတည်လာပြီးတော့သူကပြည်သူတွေအတွက်တစ်ခုခုလှုပ်ပေးခြင်းခဲ့တာပါ။တဘောကိုတံမိုးထားတဲ့ဖို့ပဝန်းကျင်တဲ့အပြန်လန်ဆက်နွယ်မှုတွေတဘောနဲ့တဝိုင်းတိရစ္ဆာန်တွေကိုတံမိုးထားဆောက်ရှောက်ဖို့တွေအတွက် UAE လူထုကိုတင် जा ပြသဖို့ဒီကြုံကိုအခြေခံပြီးတော့ဖန်တီးထားတာပါ
။ဆော်ဘွန်ဟောင်းရဲ့အဲ့ဂေဟာကိုတော့လွန်ခဲ့တဲ့9နှစ်လောက်ကစလို့ခီးသွားတွေတဲခွန်နိုင်မဲ့ဟိုတယ်အဖြစ်ပြောင်းလဲခဲ့တာပါ။ဟိုတယ်ကဂရင်တလုံးပါတဲ့အခန်းတစ်ခန်းကိုတော့တည435ဒေါ်လာလောက်ပေးရပါတယ်။အီနီချင်းအိုမန်နိုင်ငံမြောက်ပိုင်းကအဖမ်းဖြေစခန်းကိုတော့အရင်ကရေချောင်းခီးနဲ့သာသွားနိုင်ပေမဲ့အခုတော့ထူးထူးခြားခြားနေသစ်တစ်ခုပေါ်လာပါတယ်။စတမအာယုံလို့ဆိုရမယ် Six Sense Zingi Bay ပင်လယ်အော်ရိပ်သာကိုလေဒီတွေနဲ့ပဲဖြစ်ဖြစ် 4-wheel drive ကားကြီးတွေနဲ့ပဲဖြစ်ဖြစ်သွားနိုင်ကြပါပြီ။ 18 ဧကကျဲတဲ့ဟိုတယ်မှာခီးသွားတွေအလာများတဲ့ရာသီဆိုရင်တော့တညကိုဒေါ်လာ1000ကျော်လောက်အထိပေးရပါတယ်။စွန့်စွန့်စားစားသိမ့်မကြိုက်ဖဲခစ်ဆန်ဆန်နေရာတွေကိုကြိုက်ကြတဲ့သူတွေအတွက်တော့ဂျာမနီနိုင်ငံကဘီကီနီဘာလင်ကိုစိတ်ဝင်စားကြမှာပါ။နီယွန်ရောင်စုံမီးတွေနဲ့ဆန်းဆန်းပြပြအခန်းနံပါတ်တွေကိုတပ်ဆင်ပေးထားတဲ့ဟိုတယ်ဟာဘာလင်မြို့တော်ကိုလေပတ်ချင်ကြတဲ့သူတွေအတွက်သွားလာရေးလဲလွယ်ကူတဲ့နေရာမှာတည်ဆောက်ပေးထားတာပါ။1989ခုနှစ်အရှိနဲ့အနောက်ဂျာမနီကိုပိုင်းခြားထားတဲ့ဘာလင်တတိုင်းကြီးကိုမဖြိုချခင်အနောက်ပန်လင်ဘက်အချမ်းကမြို့လေကောင်မှာတည်ဆောက်ထားတဲ့ဟိုတယ်မှာအခန်းပေါင်း149ခန်းရှိပြီးတညကိုဒေါ်လာ150ကနေ230လောက်အထိပေးရပါတယ်။ခီးသွားတွေကိုပုံစံမျိုးမျိုးနဲ့ဆွဲဆောင်ဖို့စူးစမ်းနေကြတဲ့အထက်ဆွီဒင်နိုင်ငံမှာတော့ဟိုတယ်စီသွားစရာမလိုအောင်ထူးထူးခြားခြားစီစဉ်ထားပါတယ်။ဆွီဒင်ဟိုတယ်လုပ်ငန်းတစ်ခုဖြစ်တဲ့ Scantic ကအခန်းလိုချင်တဲ့သူတွေအတွက်လေအေးဆက်ရေချိုးကန်းwireless internet ကအစမနေ့စာအဆုံးရနိုင်တဲ့ဟိုတယ်ကိုလိုချင်တဲ့နေရာအရောက်ပို့ပေးနေတာပါ149 street yam pay အကျယ်ဝန်းရှိတဲ့ကုန်တစ်တာထဲမှာတော့နှစ်ယောက်အိတ်ကရင်တစ်လုံးထန်စီယာနေရာတစ်ခုရေချိုးကန်းအင်တာနက်ဝရန်တာတစ်ခုလည်းပါပါတယ်ဇွန်လကစတင်လိုက်တဲ့အစီအစဉ်ကိုတော့စကန်ဒီနေးဗျားနိုင်ငံတွေမှာမှာယူအသုံးပြုနိုင်ပြီးတညကိုဆွီဒင်ခရိုနာ2500အမေရိကန်ဒေါ်လာ350လောက်ပေးရပါတယ်ရောက်နေတဲ့နေရာမှာစခန်းချတဲထိုးပြီးနေရတာဝါသနာပါတဲ့သူတွေကိုဆွဲဆောင်ဖို့ထူးထူးခြားခြားတောကျတောင်ကြားမှာဟိုတယ်ဖွင့်သူတွေလည်းရှိပါတယ်။ခီးကျန်းထွက်တဲ့အခါနေဖို့ထိုင်ဖို့အတွက်အထုပ်ပိုးတွေများများစားစားတဲစရာမလိုတော့ပဲခက်ကျန်းကျန်းဆောက်လုပ်ထားတဲ့ဟိုတယ်တွေမှာတက်ခိုနိုင်အောင်စီစဉ်ပေးထားတာပါ။ခီးကျန်းအတွက်ဆောက်လုပ်ထားတယ်ဆိုပေမဲ့တောင်ကိုရီးယားကဟိုတယ်တွေမှာဆိုရင်တော့ king size မွေးရာရေတို့၄အဆက်တို့ပါရနိုင်ပြီးတချို့နေရာတွေမှာဆိုရင်အစစ်မြင် HD television တောင်ရနိုင်ပါတယ်။တောင်ကိုရီးယားရန်ဟျွန်းဟိုတယ်လုပ်ငန်းကဖွင့်လှစ်ထားတဲ့ဟိုတယ်တွေမှာတော့တညကိုဒေါ်လာ130ကနေ200လောက်အထိပေးရပါတယ်။တောတဘာဝကိုခန်းစားခြင်းတဲ့သူတွေအတွက်တော့ဂျာမနီနိုင်ငံကတစ်ပင်ကွာကြားမှာစောက်ထားတဲ့အိမ်ကမ်းလေးတွေကိုစိတ်ဝင်စားကြမှာပါ။တညကိုဒေါ်လာ240လောက်ပေးရတဲ့တစ်ပင်ဘော်ကအိမ်တွေကိုတော့ဘာလင်မြို့ကနေနှစ်နာရီလောက်ကားမောင်းရင်ရောက်တဲ့ဂျာမန်နဲ့ပိုလန်နယ်စပ်တောတွေမှာစောက်လုပ်ထားပါတယ်။ရေဘူးလည်းမရဇိမ်ခံပစ္စည်းတွေလည်းများများစားစားမရှိပေမဲ့ခီးသွားတွေကတော့သဘောကျကြပါတယ
်။ Zum Hotelzimmer kann man immer buchen überall klar sieht es hat mehr Luxus aber hier hat man mehr
ပုံမှန် Hotel ကနေကိုကြိုက်တဲ့နေရာမှာငှားလို့ရပါတယ်။တာမန်အချင်းကတော့ပိုလဲစိန်ကြပါတယ်။ဒါကတော့စွန်စားကန်းတစ်ခုလက်တွေ့အတွေ့အကြုံကိုခံစားရတာမျိုးပါ။ဒေါ်လေကောင်ကတစ်ပင်ပေါ်မှာနေရတာကျဉ်းနူးစရာကောင်းပါတယ်ရှင
်။ UK တော့နိုင်ငံအမြဲစိမ့်တစ်တော်တွေက Hotel ကနေမှာတော့ဧည့်သည်တွေအနေနဲ့ဝီယီစုံငဲ့အမျိုးပေါင်း32မျိုးနဲ့အတူနေကြရမှာပါ။ရာသီဥတုတာရတဲ့ဆိုရင်အနည်းဆုံးမျိုးကနေ3နာရီလောက်ကြာအောင်ကားပေါင်းသွားရတဲ့မတ်ရှ်ပီဘေးမဲ့တော်တဲ့ကအစ်စ်မြင့်ဟိုတယ်မှာတော့တောရိုင်းတဘာဝအလကိုတဲခိုသူတွေခန်းစားနိုင်မှုအခန်းတွေကိုတောအုပ်ဖက်မျက်နှာမူဆောက်လုပ်ထားပါတယ်။လွန်ခဲ့တဲ့7နှစ်တုန်းကသစ်လုပ်ငန်းကုမ္ပဏီတစ်ခုထံကမြေကိုလက်ပြောင်းဝယ်ယူခဲ့တဲ့ဟိုတယ်လုပ်ငန်းကပဝန်းကျင်နဲ့လက်ရောညီထွေရှိစေမဲ့ခီးသွွားလုပ်ငန်းလုပ်ဖို့ရည်ရွယ်ဖွင့်လှစ်ထားတာပါ။မတ်ရှ်ပီဘေးမဲ့တော်ရဲမှာတော့ငက်တေတရိတ်ဆန်နေနဲ့အင်းဆက်မျိုးစိတ်ပေါင်းရာကနတ်နဲ့ချီရှိပါတယ်ခင်ဗျာ
။အခုတော့ Twitter ဆုံးလင်း American တခွင်အစီအစဉ်ကိုပြန်လည်တင်ဆက်ပေးဖို့အလဲကြပါပြီ။ Christmas ရာသီအခါသမယမှာ Christmas ပွဲတွေဆင်နေဖို့American နိုင်ငံတော်ဝန်ပြင်ဆင်နေကြပါရယ် American အရှေ့ဘက်ခြမ်း Washington DC ကနိုင်ငံတော် Christmas အသစ်ပြမှာလဲမိတွေစင်ထွန်းထားသလိုအနောက်ဘက်ခြမ်းက Los Angeles မှာဆိုရင်လဲ Christmas ရာသီဖြစ်တာကြောင့်မြို့နေရာတော်များများမှာလှလှပပဖြစ်အောင်ပြင်ဆင်ထားပါရယ်ဒီတစ်ပတ်သုတဆုံးလဲ American တခွင်မှာ Christmas အကျိုးကာလကို American ပြည်သူတွေဘယ်လိုဆင်နွှဲကြတယ်လဲဆိုတာကိုကိုစံမိုးဝေနဲ့အတူစူးစီးတင်ဆက်ပေးထားပါရယ်ခင်ဗျာ
Thank you.
ရှင်တန်ဒီစီသမရအင်ဂျီရောနာမှာစိုက်ထူထားတဲ့နိုင်ငံတော်ခရစ်စမတ်သစ်ပင်ကိုဒီဇင်ဘာ၄ရက်နေ့မှာမီးထွန်းညှိပါရယ်92ချိန်မြောက်ခရစ်စမတ်သစ်ပင်မီးထွန်းပွဲကိုအမေရိကန်သမရဘရက်အိုဘားမာသမရဂရောမီရှယ်အိုဘားမာနဲ့မိသားစုကမီးထွန်းညှိပြီးတော့ဖွင့်လှစ်ပေးခဲ့တာပါကိုစံမွေ
1923ခုနှစ်ကစလို့ခရစ်စမတ်သစ်ပင်မီးထွန်းပွဲကိုကျင်းပလာတာမှာဒီနှစ်မှာတော့ရာနဲ့ချီတဲ့ပရိသတ်တွေတက်ရောက်ပါတယ
် 5 4 3 2 1
ဒါကတော့သမရအိုဘားမာခရစ်စမတ်သစ်ပင်ကိုမီးထွန်းဖို့နမတ်စင်ရည်ပြီးတော့အချက်ပေးခဲ့တာပါခရစ်စမတ်သစ်ပင်အပေါ်ကနေအစိမ်းရောင် LED မီးလုံးတွေတပ်ဆင်ထားပြီးသစ်ပင်ကိုအနီရောင်ဖဲပြပတ်ထားတဲ့တံတန်းမီးလုံးတွေနဲ့ပုံဖော်ထားပါတယ်သစ်ပင်ရဲ့ထိတ်ကကျေဦးတော့အဝါရောင်မီးထွန်းညှိထားပါတယ် LED မီးလုံးပေါင်း900လောက်ကိုအသုံးပြုပြီးခရစ်စမတ်သစ်ပင်ကိုမီးထွန်းထားတာကြောင့်9နာရီစာတညမီးထွန်းကဟာ125ဒေါ်လာသာကျပါတယ်
Donner, Blitzen, Dasher, Dancer, Prancer, Vixen! Rudolph! Rudolph the Red-Nosed Reindeer had a very shiny nose. And if you ever saw it, you would even say it glows.
ဒါကတော့ Rudolph the Red-Nosed Reindeer တချင်ကိုနာမည်ကျော်အဆိုတော် Steve Miller ကခရစ်စမတ်သစ်ပင်မီးထွန်းညှိပွဲမှာအမေရိကန်ရေတက်တေဂီတာဝိုင်းနဲ့အတူတီဆိုဖျော်ဖြေခဲ့တာပါဒီပွဲမှာအစီအစဉ်ကြီးညာသူတွေကတော့နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်တယောက်ဆောင် Tom Hanks နဲ့တယောက်ဆောင်ဂီတပညာရှင် Rita Wilson တို့ဖြစ်ကြပါတယ်ကိုအောင်ကြီး
ကေဒန်ရှင်အားလုံးကဂျင်ဂယ်ဘဲလ်စ်တခြင်းကိုဆိုပြီးခရစ်စမတ်သစ်ပင်မီးထွန်းပွဲကိုအဆုံးသတ်ခဲ့ပါတယ်။သမရအိုဘားမားမိသားစုကလည်းစင်မော်ကိုတက်ရောက်ပြီးတီဆိုသူအနုပညာရှင်တွေကိုလက်ဆွဲနှုတ်ဆက်ခဲ့တယ်လို့တခြင်းကိုလည်းတံမြန်လိုက်ပြီးတော့ဆိုခဲ့ပါတယ်ဗျာ။အဲ့ဒီနေရာမှာဒီဇင်ဘာ10ရက်နေ့ကနေ22ရက်နေ့အထိညစဉ်ညတိုင်းတေဂီတာတွေနဲ့ဖျော်ဖြေပေးသွားမှာပါ
။ဒီခရစ်စမတ်သစ်ပင်ကိုတော့သတင်းပတ်နဲ့ချီးပြီးတော့ပြထားတာမှာအမေရိကန်တဝန်းနဲ့ကမ္ဘာတစ်လွှားကခီးသွားတွေလည်းလာရောက်ကြည့်ရှုကြပါတယ်။ဝါရှင်တန်ကခရစ်စမတ်သစ်ပင်ကိုလာရောက်ကြည့်ရှုခဲ့တဲ့ကိုထက်အောင်ကတော့သူ့အတွေ့အကြုံနဲ့ဒီနှစ်ခရစ်စမတ်ဘာတွေလုပ်မလဲဆိုတာကိုအခုလိုပြောပြပါတယ်
ဝါရှင်တန်ဒီစီရှေ့မှာရောက်တော့တော်တော်လေးစိတ်ဝင်စားဖို့လည်းကောင်းတယ်ပျော်ဖို့လည်းကောင်းပါတယ်ခရစ်စမတ်သစ်ပင်ကြီးကတော်တော်ဘလောက်မြင့်နေလို့မြင်တော်တော်မြင့်နေအဲ့ဒီမှာညဘက်ဆိုလည်းမီးရောင်စုံတွေထွန်းလာပြီးတော့လာကြည့်တဲ့လူတွေကတော့အများကြီးပေါ့ဗျာဟိုအမေရိကန်ရဲ့ပြည်နယ်အနှံ့နိုင်ငံတကာလာကြည့်ကြတာတင်တယ်ပြီးတော့လူတွေကလည်းစီစီကားကားပါပဲအဲကျွန်တော်ခရစ်စမတ်ကတော့ကာလိုင်းနှစ်တည်းတော့အာဒီလိုပဲတငယ်ချင်းနေနဲ့ဟိုတွားတီတွားဒီနှစ်ကတော့ကျွန်တော်လိုကယ်မှာပဲတငယ်ချင်းနေအိမ်နေမှာကျွန်တော်တို့ဒီထုံးစံအတိုင်းပေါ့ခရစ်စမတ်ဟိုကျွန်တော်တို့ကဘာသာပေါင်းစုံနဲ့အတူရောနှောပြီးနေထိုင်ကြတာတယောက်တယောက်ဘာသာခွဲကြတာလည်းမရှိဘူးလေအဲ့တော့ကျွန်တော်ကတော့ဗုဒ္ဓဘာသာပဲဒါပေမဲ့ခရစ်ယာန်တငယ်ချင်းတွေအကုန်လုံးကသူတို့ကခရစ်စမတ်ဆူတောင်းပွဲတွေလုပ်ကြတယ်အဲပြီးတော့ခရစ်စမတ်ပါတီတွေလုပ်ကြတယ်ကျွန်တော်တို့နေရတော့လက်ဆောင်တွေပေးကြတယ်ပြီးလို့ရှိရင်တချင်းဆိုဂီတာတီးပေါ့ဟိုညဘက်ဆိုလို့ရှိရင်လည်းအားတဲ့ချိန်အဲ့အိမ်မှာဟိုဓမ္မတေးတွေကျွန်တော်တို့ဆိုတဲ့အခါမှာလိုက်ပူပေါင်းပြီးတော့မှတချင်းဆိုကြဂီတာတီးကြပေါ့အဲ့လိုမျိုးပဲကျွန်တော်တို့ခရစ်စမတ်ကိုကျွန်တော်တို့ဖြတ်တန်းကြတာ
ဝါရှင်တန်ဒီစီအနီးမေရီလန်းပြည်နယ်အနာပိုလစ်မြို့စခန်းမှာဆိုရင်လေ20အခုလိုဒီဇင်ဘာလကိုရောက်တိုင်းမော်တော်ဘုတ်တွေကိုအလှမီးတက်ဆင်ပြီးပြိုင်ပွဲကျင်းပလေရှိပါတယ်အခုလိုပြိုင်ပွဲကျင်းပတာဟာ32နှစ်ကြာခဲ့ပြီဖြစ်ပြီးမော်တော်ဘုတ်တွေမှာတောက်ပတဲ့မီးအောင်စုံတွေနဲ့စောင်းရသည့်အားလည်းရဲ့အထိမ့်မဲ့ပစ္စည်းတွေကိုတက်ဆင်ပြီးပြိုင်ပွဲဝင်ကြတာပါ
ညမောင်မှာကျင်းပတဲ့ဒီပွဲမှာမော်တော်ဘုတ်တွေတန်းစီပြီးတော့လှည့်လေပြတာကြောင့်လူကြိုက်များတဲ့ပွဲတော်ဝင်လည်းဖြစ်ပါတယ်။ပြန်ပွဲဝင်သူတွေဟာလာကြည့်ကြတဲ့ပရိသတ်ကိုအပြိုင်ဆိုင်ဖန်ဆားနိုင်အောင်ဝက်ဝင်ရုပ်တွေ၊ထမ်းပင်တွေ၊ခုံပြန်နေတဲ့လပန်းရုပ်တွေမော်တော်ဘုတ်တွေမှာတပ်ဆင်ထားပါတယ်။အနာပူလစ်မြို့ဟာစီဗန်မြစ်ဘေးမှာရှိတာကြောင့်အပျော်မော်တော်ဘုတ်စီးသူတွေ၊ရွက်တိုက်လေစီးသူတွေနဲ့စီကားတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။ဒါ့အပြင်အခုလိုမော်တော်ဘုတ်အလှပြန်ပွဲကျင်းပတာကြောင့်လည်းတခြားပြည်နယ်တွေကပါလာရောက်ကြည့်ရှုကြပါတယ်။
ဒီတစ်ပတ်အစီအစဉ်ကတော့ Christmas အကျူကာလဖြစ်လို့ကျွန်တော်တို့အစီအစဉ်မှာ Taylor Swift ရဲ့ Last Christmas တချင်လေးနဲ့ပြောပြပေးအောင်လားခင်ဗျာ
Last Christmas I gave you my heart
It's been a year, it doesn't surprise me. Merry Christmas, I wrapped it up and sent it with a note saying I love you, I meant it. Now I know what a fool I've been, but if you kiss me now, I know you're for me again. Last Christmas, I gave you my heart, but the very next day, you gave it away. This year, to save me from tears.
American Beatles are my Christmas night, do it. တနင်္ဂနွေလုံးပျော်ဝဲရှင်ဝဲတွေကျင်းပနေကြတာမှာကျွန်တော်တို့မြန်မာပြည်ကရွှေပြောင်းခြေချနေသူတွေလည်းအဲ့ဒီထဲမှာပါပါတယ်။အမေရိကန်ပြည်တော်စုအရှိချမ်းကမြောက်ကယ်ရိုလိုင်းနာပြည်နယ်မှာလည်းမြန်မာပြည်ကရွှေပြောင်းခြေချနေတဲ့သူတွေအများပြားရှိပါတယ်။ကရင်တိုင်းရင်းသူဖြစ်တဲ့နော်တဲကွယ်ထူးရဲ့ခရစ်မတ်နေ့အစီအစဉ်ကတော
့ဒီနေ့ခရစ်မတ်မှာကျတော့ဆိုတော့ဖခင်ကြောင့်မှာခရစ်မတ်ဖခင်သားရှိခိုးတဲ့ပြည်တော်စာဖခင်ကြောင့်မှာကလေးတွေကယေရှုခရစ်မွေးလာတဲ့ပုံပြေလေးကိုတရုပ်ဆောင်တာတွေကိုကြည့်တယ်ပြီးတော့ကလေးတွေကိုခရစ်မတ်လက်ဆောင်တွေအလဲအလဲလှုပ်ပေးတယ်ခရစ်မတ်တချေလေးတွေအတူတူကအဝိုင်းဆူတော့
အမေရိကန်အနောက်ဖက်ချမ်းက Los Angeles မြို့ဟာဆိုရင်လေအခုလို့ခရစ်မတ်ကာလမှာတော့ရာသီဥတုနွေးတဲ့အတွက်လက်ပတ်သူတွေကြိုက်နှစ်တဲ့နေရာတနေရာဖြစ်ပါတယ်အားလည်းရက်ရှည်ခရစ်မတ်နှစ်သစ်ကူရာသီအတွက်မြို့ရင်းမှာလှပအောင်ပြင်ဆင်ထားတာတွေကြောင့်လေLA မြို့ကန်တွေကလက်ပတ်သူတွေအတွက်ပါစိတ်ခွန်အားတက်ကြွစရာဖြစ်စေပါလေတဲ့ဗျာ LA မှာနေထိုင်သူကိုဒေးဗစ်ဖောကတော့သူမြင်တွေ့ခဲ့ရတာတွေကိုအခုလိုပြောပြပါရစေ
မြို့တွေမှာတော့ထုံးစံတိုင်းပေါ်ခရစ်မတ်လဆိုရင်တော့အကုန်လုံးကတော်တော်များများကတော့မီးထွန်းပွဲတွေလုပ်ကြတာပေါ့နော်တချို့တတိယတွေရက်ွက်မှာတော့အများဆုံးလုပ်တော့တွေ့ရတယ်ဒီမီးတွေပါဒီစီတဲ့ညမှာသူတို့များတော့ပြင်တချို့တွေဆာလုံးတွေဖော်တယ်joy to the world အဲ့လိုမျိုးတွေနောက်ပြီးတော့စာတမ်းဥစာလေးတွေပေါ့နော်အယုတ်ကလေးတွေပုံစံမျိုးနဲ့တိုးပုံစံလေးတွေနော်ပြီးတော့နွားကြောင်သားပုံစံလေးတွေတော့လုပ်တဲ့နေရာလေးတွေလည်းရှိပါတယ်သူတို့ပြင်အပင်တွေကိုတော့ဥစာ decoration လုပ်တဲ့အရာဖြစ်တယ်လေ
American Beyond Zoo တဝမ်း Christmas ကာလမှာပျော်ဝဲရှင်ဝဲတွေကျင်းပကြပုံကိုတင်ပြခဲ့တာဖြစ်ပါတယ်သောတာရှင်တွေအားလုံးလည်းပျော်ရွှင်စရာ Christmas အခါသမျှဖြစ်ပါစေခင်ဗျာရရှိမြခင်ဗျာ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီအင်တာနက်စာမျက်နှာ website လိပ်စာကတော့ www.burmese.voenews.com ဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အချင်းပြခြားစားမှုတွေကကမ္ဘာတဝန်းနိုင်ငံတွေအပေါ်ရိုက်ခတ်နေတာပါပုံစံတွေနဲ့တရားမှုတွေကတော့ကွဲပြားကောင်းကွဲပြားနိုင်ပေမဲ့ဒီမိုကရေစီစနစ်အားနည်းတာစစ်ဘွားရဲ့ယိုယွင်းတာတရားရေးစနစ်ရိုင်းနေတာတယံစာတတွေဒေလွင့်တာတိုင်းပြည်ရဲ့အနာဂတ်တွေပြတ်သုံးစေတာမျိုးလို့အကျိုးဆက်တွေကတော့ကြီးမားလာပါတယ်ကိုကျင်တရားနဲ့အချင်းပြခြားစားမှုရဲ့လက်တွေ့ကြကြပေးဆက်နေရတာတွေဟာအငင်းပွားစရာမလိုဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအကြေညာချက်ထက်မှပြောဆိုထားတာပါအချင်းပြတ်ချစားမှုဟာမတည်ငြိမ်မှုဆန္ဒပြတောင်းဆိုမှုတွေနဲ့တော်လန်ပုံကံမှုတွေဖြစ်လာစေမဲ့တွန်းအားတွေဖြစ်သလိုတချို့နေရာတွေမှာဒီလှုပ်ရှားမှုတွေကြောင့်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုဖြစ်ပေါ်စေပေမဲ့တချို့ကိစ္စမျိုးတွေမှာတော့အာဏာချိန်ခွင်ရှာမညီမျှမှုတွေအာဏာရှင်ဆန်ဆန်ပုံစံမျိုးတွေဖြစ်တတ်ပါတယ်အာဂတိလိုက်စားမှုအပေါ်စိတ်ပြက်လက်ပြက်ဖြစ်ရာကပုံကံတောင်းကြမှုတွေပေါ်ပေါက်လာနိုင်သလိုအကြမ်းဖက်အုပ်စုတွေကထောက်ခံမှုရအောင်လဲအခွင့်ကောင်းယူနိုင်ပါတယ်တခါတရံမှာအနောက်ဥရောပနဲ့အမေရိကန်ပြည်ထောင်စုလိုတိုင်းပြည်မျိုးတွေကဘဏ်တွေအမေရိကန်ကော်ပိုရေးရှင်းတွေရဲ့အကာအကွယ်ရထားကြတဲ့အကျင့်ပြတ်ခြားစားမှုတွေဟာအကြမ်းဖက်သမားတွေကိုဗန်နာရေးအရာအထောက်ပံ့ဖြစ်စေသလိုမရေမထွက်နိုင်တဲ့အာဏာရှင်အစိုးရတွေကိုလည်းသတ်ဆိုးရှေ့စေတယ်လို့ဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ဒါကြောင့်လည်းအားရလိုက်စားမှုဆန့်ကျင်ရေးအစီအစဉ်တွေကိုတိုးမြှင့်ဆောင်ရွက်နိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့နီလန်ပေါင်းစုံကိုအသုံးချနေတာဖြစ်ပါတယ်။အချင်းပြတ်ခြားစားမှုပြဿနာကိုကင်တွယ်ရတာခက်ခဲတယ်ဆိုပေမဲ့လည်းပုံစံမျိုးစုံသုံးပြီးတခါတရံတခြားဆိုးရတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လက်တွဲပြီးတော့အားရလိုက်စားမှုတိုက်ဖျက်ရေးအတွက်အားပေးကူညီနေပါတယ်လို့လည်းနိုင်ငံသားလုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာအမေရိကန်လက်ထောက်ဝန်ကြီးဆာရာစီဝေါ်ကပြောပါတယ်အချင်းပြတ်ခြားစားမှုတိုက်ဖျက်ရေးနိုင်ငံတကာအတိုင်းဝိုင်းနဲ့အတူဆောင်ရွက်ဖို့တန်ဋိဌာန်ချထားတဲ့အတိုင်းကြိုးပမ်းကြဖို့လဲကြံနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကဖိအားပေးနေတာပါအမေရိကန်အနေနဲ့နိုင်ငံရဲ့ခြားအကျင့်ပြတ်ခြားစားမှုဆိုင်ရာအဥပဒေတရက်ကိုလည်းက ချမှတ်ကျင့်သုံးနေပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးပြည်ပကအစိုးရတွေစွန့်ရည်မြင့်တက်လာအောင်တည်ဆောက်နိုင်ဖို့နှစ်စဉ်ဒေါ်လာတန်း600ကျော်ထောက်ပံ့ပေးနေပါတယ်။ဒါပေမဲ့လည်းအဂတိလိုက်စားမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေမှာအောင်မြင်မှုနဲ့ဆုံးရှုံးမှုတွေဖြစ်ရတဲ့အဓိကအကြောင်းရင်းဟာဘသူပဲဖြစ်ဖြစ်ဘယ်နိုင်ငံရေးပါတီကိုပဲထောက်ခံထောက်ခံဥပဒေချိုးဖောက်မှုအများဆုံးသူတွေအပေါ်တရားဥပဒေအရအရေးယူဖို့ဆန္ဒရှိမရှိဆိုတာမျိုးလိုသက်ဆိုင်ရာအစိုးရတွေရဲ့နိုင်ငံရေးဆန္ဒအပေါ်မှာမူတည်နေတယ်လို့လည်းလက်ထောက်ဝန်ကြီးစီဝေါ်ကပြောကြားခဲ့တာပါ။ကမ္ဘာတဝန်းကအာဏာလွှဲသုံးစားလို့ဖောက်ပြန်နေသူတွေကိုထပ်မံသတိပေးလို့တာကတော့လူလူထံကဆက်ပြီးခိုးယူနေတာတွေကိုသိခတ်မှာမဟုတ်တလို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းဒီလိုလူတွေရဲ့ပိုင်ဆိုင်မှုတွေကိုကာကွယ်ဆောင်ရှောက်မှုမပေးကြဖို့တန်ဋိဌံချထားတယ်လို့လည်းနိုင်ငံသားရေးဝန်ကြီးကယ်ရီကကြေညာချက်မှာဖော်ပြထားပါတယ်။မိဖက်အစိုးရတွေလူမှုရေးအဖွဲ့အစည်းတွေပုဂ္ဂလိကကဏ္ဍကလူတွေအနေနဲ့လည်းအကျင့်ပြက်လက်စားမှုတွေကိုတိုက်ဖြတ်ရမှာပူးပေါင်းပါဝင်ဖို့ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့တိုင်းပြည်တွေအနေနဲ့လည်းတိုင်းသူပြည်သားတွေအတွက်တာဝန်ခံမှုတွေနဲ့တရားဥပဒေစိုးမိုးရေးကိုလေးစားတဲ့အစိုးရတွေအဖြစ်တည်ဆောက်နိုင်အောင်ကြိုးပမ်းရမှာနှစ်ဆတိုးဆောင်ရွက်သွားကြဖို့လည်းဝန်ကြီးကယ်ရီကတိုက်တွန်းပြောကြားသွားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရရဲ့အာဘိုဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရခင်ဗျာ။အခုကျန်နေသေးတဲ့အချိန်မှာတော့သတင်းအချင်းချုပ်ကိုကိုဆမ်မိုဝီကကြီးညာပြပါလိမ့်မယ်ခင်ဗျာ။
Sony Corporation ကို Internet Cyber တိုက်ခိုက်မှုပြုလုပ်ခဲ့တဲ့အပေါ်မြောက်ကိုရီးယားနိုင်ငံရဲ့လက်ချက်ဖြစ်တယ်လို့အပြစ်ဖို့လာပြီး American ပြည်တော်စုကလက်တုံပြန်သွားမှာဖြစ်တယ်လို့သမ္မတ Barack Obama ကသတိပေးပြီးတော့ရက်ပိုင်းအကြာမှာမြောက်ကိုရီးယားနိုင်ငံရဲ့နေရာအနှံ့အပြားများပြားမှာ Internet တွေပြတ်တောက်မှုနဲ့ကြုံနေရပါတယ်။ဘာကြောင့် Internet line တွေပြတ်တောက်နေရတယ်ဆိုတဲ့အကြောင်းရင်းကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ American နိုင်ငံကြ ాయి ဝန်ကြီးဌာနရဲ့ပြောခွင့်ရသူအမျိုးသမီးကတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့မေးမြန်းရမှာဖြေဆိုဖို့ညင်းဆိုလိုက်ပါတယ်။ညောင်ရဲရရှိနှစ်ခုကိုပြစ်တက်ခဲ့တဲ့တနတ်သမားဟာအကျန်းဖက်ပြီးစိတ်ဝေဒနာခံစားနေရတဲ့နောက်ကျောင်းရာဇဝင်ရှိခဲ့တဲ့အကြောင်းထိတ်တန့်ရဲရရှိတဦးကပြောဆိုပါရယ်အသက်28နှစ်အရွယ် Ismail Brinsley ဟာ Brooklyn မှာစနေနေ့ကကင်းလှည့်ရဲကားထဲမှာထိုင်နေကြတဲ့ရဲရရှိနှစ်ယောက်ကိုတနတ်နဲ့ပြစ်တက်ခဲ့တာဖြစ်ပါတယ်အဲဒီနောက်သူဟာသူ့ကိုယ်သူလည်းပြစ်တက်သွားခဲ့ပါတယ် Kurdish Peshmerga တိုက်ခိုက်ရေးသမားတွေက IS Islamic စစ်သွေးကြွတွေတိမ့်ပိုက်ထားတဲ့နေရာတစ်ခုကိုဖောက်ထွင်းတိုက်ခိုက်ခဲ့ပြီးနောက်တနေ့မှာဖြစ်တဲ့တနင်္လာနေ့မှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအီရတ်နိုင်ငံ Mount Sinjar အနီးတစ်ဝိုက်မှာရှိတဲ့စစ်သွေးကြွတွေရဲ့ပစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ Australian နိုင်ငံ Chocolate Cafe ဆိုင်မှာလူသေဆုံးဒဏ်ရာရရှိစေခဲ့တဲ့တိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့စစ်ဝင်နာခံစားနေရသူအီရန်တွေဘောအမျိုးသားတအုပ်နဲ့အတူနေသူကိုအာမခံပေးဖို့ရှောက်ထားချက်ကို Australia တရားရုံးကပယ်ချလိုက်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကုဆာမိုဝီကကြီးညာခဲ့တာပါဒီမနေ့စီစဉ်ထုတ်လို့ရေးမှုကမန်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Car Styling ဖြစ်ပါတယ်ကျွန်တော်ကတော့အအောင်ပါအင်္ဂါနေ့မနေ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ line to meter 32 40 48 50လို့ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာဒေါက်တာရှင်ဒီအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.